Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဒီဇင်ဘာလ15ရက်တနင်္လာနေ့ညပိုင်း 9:30 နာရီအထိအစီအစဉ်တွေကို line to meter 24 25 30နဲ့51နဲ့ line line meter 190ရောအနေနဲ့ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါဒီကနေ့ညအစီအစဉ်မျိုးဖြစ်တင်ဆက်ပေးမှာပါ
ကျမအေးတန်တန်ကြပါရှင်။ဩစတြေးလျနိုင်ငံရဲ့ဆင်းနေမျိုးကချောကလက်ကဖေးဆိုင်ကိုတပ်နတ်သမားတွေဝင်ရောက်စီးနှင်းပြီးတော့အရေးအတွက်တရားမသိနိုင်တဲ့လူတွေကိုတရားခံဖမ်းထားတာ12နာရီကျော်လာပါပြီ။ဟောင်ကောင်မြို့တော်လမ်းမတွေပေါ်မှာတော့ရွေးပြင်တဲစခန်းကိုဖယ်ရှားရင်းနဲ့နောက်ဆုံးကြံတဲ့တပိတ်စခန်းကိုဟောင်ကောင်ရဲကဒီကနေ့ပဲအပြည့်အစုံအရှင်းလင်းလိုက်ပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုဒီညပိုင်းမှာပြောပြဖို့ရှိပါတယ်နန်းလောင်ရေ
။ကောင်းပါပြီရှင်။ဒီကနေ့နာဆင်ရမယ့်သတင်းတွေထဲမှာတော့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများရဲ့တနင်္ဂနွေလုံးအပြစ်ခတ်ရဆဲရေးဆိုင်ရာညီနိုင်ရေးအဖွဲ့ NCCD တို့ရဲ့အပြစ်ခတ်ရသဘောတူညီမှုနဲ့ပတ်သက်လို
့ငမရှိတဲ့မြန်မာညင်းစင်တာကကျွန်တော်လာရောက်ကြည့်နေဖို့ဒီနေ့သူတို့ရဲ့သဘောထားတွေကိုပြလိုက်ပါလားဒီမြန်မာ25ခုမှမတန်ဘူးလား
UPWC ကိုစလေဦးလာမောင်ရွှေပြောတော်တာကိုနောက်ပိုင်းမှာတင်ပြပေးမှာပါ။ဒါအပြင်ရှမ်းပြည်နယ်မြောက်ပိုင်းကွက်ခိုင်မြို့နယ်အတွင်းစစ်ရေးအခြေအနေတွေတင်းမာနေပြီးဒီကနေ့လည်းအစိုးရတပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်တွေတိုက်ပွဲထပ်မံဖြစ်ပွားနေတဲ့တွင်နှင်ထိုင်းငံကော့တောင်ကျွန်းလူတပ်မိုးနောက်ဆုံးရတဲ့တွင်နဲ့အတူနောက်ပိုင်းမှာတော့နစ်ကူတေးတချင်းလက်ဆောင်နဲ့လည်းဖျော်ဖြေပေးဦးမှာပါ။ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးဦးမှာပါ။ခုကတော့ထိတ်တန့်ရောက်တဲ့တွင်ကိုမအေးတန်နာကျော်နဲ့ကိုငင်းချန်းတို့ကပြောပြပေးပါအောင်ရှင်။
ဩစတြေးလျနိုင်ငံဆင်နီမျိုးကချောကလက်ကဖေးဆိုင်ကိုတနက်သမားကဝင်ရောက်စီးနှင်းပြီးတော့အရေးအတွက်တရားမသိနိုင်တဲ့သူတွေကိုတရားခံဖမ်းထားတာ12နာရီကျော်လာပါပြီ။ New South Wales ပြည်နယ်ရဲမင်းကြီး Andrew Scorpio ကတော့ဒီဖြစ်ရပ်ကိုအကြမ်းဖက်မှုလို့မခေါ်ပေမဲ့လည်းဒီလိုဖြစ်နေတာရဲနဲ့ချီပြီးတော့ကြားနိုင်နေဆိုတာမျိုးပြောသွားပါတယ်။မျိုးလေစီးပွားရေးအချက်အချာရက်ခွက်ကလင့်ချောကလက်ကဖေးမှာဖြစ်ပွားတဲ့အဲ့ဒီဖြစ်ရက်ကနိုင်ငံရေးနောက်ခံအကြောင်းတရားရှိကောင်းရှိနိုင်တယ်လို့ဝန်ကြီးချုပ်တိုနီအဘော့ကပြောပါတယ်။အစပိုင်းမှာတရားခံဖမ်းခံထားရတဲ့သူတွေဟာလက်နက်ဖက်မြောက်ပြီးတော့မြန်မှန်ပြင်းပောက်မှာကဲ့ရက်နေတာကိုတွေ့ရပါတယ်။အာရေဗျစာရီရေးထားတဲ့အမဲရောင်အလံကိုလည်းပြင်းပောက်ကနေမြင်ရပါတယ်။အိဆိုင်တွေကလူငါဦးဘေးရနေရဲ့ကင်းကင်းထွက်လာတာတွေ့ရပါပဲသူတို့ကိုတနက်သမားကအလွတ်လိုက်တာလားသူတို့ဖာသာသူတို့လွတ်လာတာလားဆိုတာရှင်းရှင်းလင်းလင်းမရှိပါဘူးအထက်မှာတော့တရားခံ10ဦးကနေ25ဦးထိရှိနေအောင်မယ်လို့ခန့်မှန်းရပါတယ်ဆိုင်ပက်လက်မှာတော့ရဲကလုံခြုံရေးအပြေးဝယူထားတာပါကြိုတင်ကာကွယ်မှုပြုလုပ်တဲ့အနေနဲ့အနီးနားကဆိုင်တွေကနေလူတွေကိုလည်းရှင်းထားပါတယ်အဲ့ဒီနေရာနဲ့မနီမိုးဝဲမှာရှိတဲ့နမဲကျော်အော်ပရာဟောက်စ်မှာလည်းမတင်ငါဘွယ်အထုတ်တထုတ်တွေ့ခဲ့ရလို့အဲဒီကနေပြီးတော့လဲလူတွေအားလုံးကိုထွက်ခိုင်းထားတာပါအဲ့ဒီနေရာတဝိုင်းမှာရှိတဲ့လမ်းတွေအားလုံးကိုရဲကပိတ်ထားပြီးတော့အခင်းဖြစ်ပွားနေတဲ့စားတောက်ဆိုင်အောက်ကရထားလိုင်းကိုလည်းပိတ်ထားခဲ့ပါတယ်ဒေသဆန်တော်ချင်းတနင်္လာနေ့မနေ့9နာရီကျော်လောက်ထဲကစဖြစ်နေတဲ့အဲ့ဖြစ်ရက်နိုင်တော်တော်ကြာလာခဲ့ပေမဲ့လည်းဖမ်းခံထားရတဲ့သူတွေတကတစုံတရာထိခိုက်ဒဏ်ရာရတာမကြားရသေးပါဘူး။ပြန်ပြီးဆွဲထားသူကိုလည်းပြင်းပေါက်ကနေပြီးတော့လှမ်းမြင်ရပါတယ်။သူဟာအဖြူရောင်ရှက်အင်ကြီးပေါ်မှာအမဲရောင်လက်ပြည့်အင်ကြီးထပ်ဝစ်ထားပြီးတော့လက်နဲ့တမျိုးမျိုးကင်ဆောင်ထားပါတယ်။အဲ့လူဟာအပြင်ကရဲနဲ့လှမ်းအဆက်အသွယ်လုပ်တယ်လို့ရဲဌာနပြောခွင့်ရအမျိုးသမီးကပြောပေမဲ့လဲသူဘာလို့အဲ့လိုလုပ်တယ်လဲဆိုတဲ့ရည်ရွယ်ချက်ကိုရဲတွေမခံမှန်းနိုင်ပါဘူးအခင်းဖြစ်ပွားနေတဲ့ချောကလက်ဆိုင်ဟာဆင်နီရဲ့ဗနာရင်းနဲ့ဈေးရောင်းဝယ်စည်းကားရဲ့ရက်ွက်မှာတည်ရှိပြီးတော့ခရစ်စမတ်ရာသီဈေးဝယ်သူတွေနဲ့စည်းကားနေတာပါအဲ့နေရာနဲ့မှလမ်းမကမ်းမှာပဲ New South Wales လွှတ်တော်လဲတည်ရှိတာဖြစ်ပါတယ်တစ်ဆက်တည်းပဲဘယ်ဂျီယံနိုင်ငံမှာဂန်မျိုးမှာတော့လက်နက်ကင်ဆောင်ထားတဲ့အမျိုးသား၄ဦးကတိုက်ခန်းတစ်ခုထဲမှာလူတဦးကိုတစားကန်ဖြစ်နေဖမ်းဆီးထားတယ်လို့ရဲကပြောပါတယ်ဒီဖြစ်ရက်ကအကြမ်းဖက်မှုနဲ့ပတ်သက်နေတဲ့ပုံမရှိပါဘူး IS အကြမ်းဖက်အဖွဲ့နဲ့ရောအခုဩစတြေးလျနိုင်ငံဆင်ဒီမျိုးမှာဖြစ်နေတဲ့ကိစ္စနဲ့ရောပတ်သက်ပုံမရဘူးလို့ရဲအရာရှိကပြောပါတယ်အခင်းဖြစ်ပွားတဲ့နေရာပတ်လည်ကိုရဲကပိတ်ဆို့ထားပြီးတော့စင်နီမျိုးကတရားခံဖမ်းထားတဲ့ကိစ္စဆဖြစ်ပြီးတော့နိုင်ပိုင်းကြာမှာပဲဘယ်လ်ဂျီယံမှာလည်းအခုလိုမျိုးတရားခံဖမ်းတဲ့ကိစ္စနောက်ထပ်တစ်ခုဖြစ်တာဖြစ်ပါရဲ့ရှင
်။ Israel Palestine အရေးနဲ့ပတ်သက်ပြီးလက်ရှိအခြေအနေတွေအကဲဖြတ်နိုင်ဖို့အတွက် American နိုင်ငံသားဝန်ကြီး John Kerry နဲ့ Israel ဝန်ကြီးချုပ် Benjamin Netanyahu တို့ရောမမြို့မှာဒီနေ့မကြသေးခင်ကတွေ့ဆုံခဲ့ပါတယ်။ပါလက်စတိုင်းနယ်မြေတွေကိုတင်ပိုက်ထားတဲ့အစ္စရေးကိုနှစ်နှစ်အတွင်းရုတ်သိမ်းပေးဖို့ကုလသမဂ္ဂဆုံးဖြတ်ချက်ကြောင်းကြိုးပမ်းတဲ့အနေနဲ့ပါလက်စတိုင်းအာဏာပိုင်တွေ ကြောင့်အခုလိုဆွေးနွေးပွဲဖြစ်ပေါ်လာတာဖြစ်ပြီးတော့ဂျော်ဒန်နိုင်ငံကဥဆောင်တင်သွင်းတဲ့ဆုံးဖြတ်ချက်မူကြမ်းတစ်ခုကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဒီအပတ်တွင်တင်သွင်းမှာဖြစ်ပါတယ်။မစ္စတာနေတန်ယာဟုနဲ့တွေ့ဆုံပြီးတော့ဝန်ကြီးကယ်ရီဟာပါရီမြို့ကိုသွားရောက်ပြီးပြင်သစ်ဗြိတိန်နဲ့ဂျာမနီဝန်ကြီးတွေနဲ့ဆွေးနွေးဖို့ရှိပါတယ်။အင်္ဂါနေ့မှာဆိုရင်ပါလက်စတိုင်းညှိနှိုင်းရေးအကြီးအကဲဆာအီအရပ်ကနဲ့အရပ်အဖွဲ့ချုပ်ဥက္ကဋ္ဌနဘီL Arabi တို့နဲ့လန်ဒန်မှာတွေ့ဆုံမှာပါဝင်းကြီးကယ်ရီရဲ့ဥတီချက်ကအားလုံးပြောသမျှကိုနားထောင်ဖို့ဖြစ်ပြီးတော့ဘုံတူညီတဲ့လမ်းကြောင်းကိုရှေ့ရှုပါတယ်နောက်ပြီးတော့ပါလက်စတိုင်းနဲ့အစ္စရေးနှစ်နိုင်ငံလုံးရက်တီမဲ့အဖြေကိုလည်းလမ်းဖွင့်ထားပါတယ်လို့နိုင်ငံကြီးဝင်းကြီးဌာနအကြီးတန်းတာဝန်ရှိသူတဦးကပြောပါတယ်ခင်ဗျာ
စီးရီးယားနိုင်ငံအနောက်မြောက်ပိုင်းကစစ်အခြေစိုက်စခန်းတစ်ခုကို Al Qaeda နဲ့ပတ်သက်တဲ့ Nasra တပ်ဦးကဝန်စီထားတယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါရယ်။အစ်တလီပြည်နယ်မှာရှိတဲ့ Wadi Daffi အခြေစိုက်စခန်းကိုတင်းနေလာနေမှာဝင်သိမ်းဖို့အတွက် June L Asar လို့ခေါ်တဲ့အဖွဲ့ကစစ်သွေးကြတွေက Nasra တိုက်ခိုက်ရေးသမားတွေကိုကူညီခဲ့တယ်လို့ Britain အခြေစိုက်စီးရီးယားလူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောတာပါ။2012ခုနှစ်ကစပြီးတော့ A6 တပ်စခန်းကိုအတိုက်ခံအဖွဲ့တွေအကြိမ်ကြိမ်ဝင်စီးခဲ့တာပါ။သိမ်းခံရတဲ့စစ်စခန်းဟာဆီးရီးယားနိုင်ငံရဲ့အဓိကမြို့တွေဖြစ်တဲ့အလက်ပိုဟာမာဟောမ်စ်မြို့တို့နဲ့မြို့တော်ဒမတ်စကတ်ကိုဆက်သွယ်ပေးထားတဲ့မြောက်ကတောင်လမ်းမကြီးနဲ့မိုင်ဝက်ကျော်ပဲဝေးပါတယ်။အစိုးရပိုင်းစာနာသတင်းဌာနကတော့အဲ့ဒီစခန်းနာမှာဆီးရီးယားတပ်ဖွဲ့တွေရဲ့လက်ချက်နဲ့အကြမ်းဖက်သမားအများအပြားသေဆုံးသွားတယ်လို့ပြောပါတယ်။အစိုးရကအတိုက်ခံတွေကိုအကြမ်းဖက်သမားတွေလို့ရည်ညွှန်းလေးရှိရပါရှင့်။
ဘယ်လ်ဂျီယံအစိုးရရဲ့အတုံးစရိတ်ချိုးချံချွေတာရေးမူဝါဒတွေကိုကန့်ကွက်တဲ့အနေနဲ့အလုသမားတမကတွေအနေနဲ့တတိုင်းပြည်လုံးမှာရှိတဲ့အလုသမားတွေကိုတရက်ကြာတပိတ်မှောက်ကြဖို့တိုက်တွန်းလိုက်ပါတယ်။တပိတ်မှောက်မှုတွေကတနင်္ဂနွေနေ့နှောင်းပိုင်းကစပြီးတော့လေစိတ်တွေယထာဂိတ်တွေမှာစခဲ့ပါတယ်။ဘတ်စကားတွေမြေအောက်ယထာဝန်ဆောင်မှုတွေကိုပါတပိတ်ကူးဆက်ပြီးတနင်္လာနေ့မှာတော့ကျောင်းတွေစီးပွားရေးလုပ်ငန်းတွေဆက်ယုံအလုပ်ယုံတွေနဲ့အစိုးရရုံးတွေကိုပါအကျိုးသက်ရောက်နိုင်ပါတယ်။ဘရဆယ်မြို့လေစိတ်ကလေရင်ခီးစဉ်600လောက်ကိုဖျက်သိမ်းခဲ့ရပြီးခီးတွေပေါင်း5000လောက်ထိခိုက်ခဲ့ရပါတယ်။ဗဟိုလက်ရရင်းနဲ့အစိုးရကပင်စင်စားတပ်တန်းကို65နှစ်ကနေ68နှစ်ကိုတိုးမြှင့်လိုက်တာနဲ့လစာတိုးပေးတာကိုရပ်တန့်ထားမှုနဲ့အများပြည်သူဝန်ဆောင်မှုတွေကိုဖျက်တောက်လိုက်တဲ့အတွက်အလုပ်သမားတွေကအခုလိုဆန္ဒပြရတာဖြစ်ပါတယ်။အစိုးရဘတ်ဂျက်လုံငွေပြတာကိုဥရောပသမဂ္ဂရဲ့အဖွဲ့ဝင်နိုင်ငံတစ်ခုအနေနဲ့လိုအပ်ချက်နဲ့အညီထိန်းချုပ်တဲ့အနေနဲ့အခုလိုလုပ်ရတာဖြစ်တယ်လို့အစိုးရကပြောလိုက်ပြီးစီးပွားရေးလုပ်ငန်းတွေကတော့ကမ္ဘာဈေးကွက်မှာပြိုင်ဆိုင်နိုင်ဖို့အတွက်အခွန်ကင်းလွတ်ခွင့်တွေလိုအပ်တယ်လို့အစိုးရကထပ်ပြောပါတယ်။လူမှုဖော်လုံရေးအပြည့်အဝပေးထားတဲ့ဘယ်လ်ဂျီယံနိုင်ငံကိုပျက်စီးအောင်လုပ်နေတယ်လို့ပြောပြီးအလုသမားတမကတွေကအစိုးရရဲ့အစီအစဉ်တွေကိုစန့်ကျင်နေတာပါ။ပြီးခဲ့တဲ့လကတည်းကဖြစ်ပွားခဲ့တဲ့ဆန္ဒပြမှုတွေမှာအလုသမားအနည်းဆုံး3000လောက်ပါဝင်ခဲ့ပါတယ်ခင်ဗျာ။
View American အသံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း 9:00 နာရီကနေ 10:00 နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ 24 kHz 12395 လိုင်းဒိုမီတာ 25 kHz 11965 လိုင်းဒိုမီတာ 32 kHz 93239လိုင်းဒိုမီတာ 51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ 190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ဟောင်ကောင်မြို့တော်လမ်းမတွေပေါ်မှာသတင်းပတ်ဆယ်ဘက်ကျော်ကြာပိတ်ဆို့ဆန္ဒပြခဲ့ကြတဲ့ရွက်ဖြင့်တဲစခန်းတွေကိုဖယ်ရှားရင်းနဲ့နောက်ဆုံးကျန်နေတဲ့တပိတ်စခန်းနေရာတစ်ခုကိုဟောင်ကောင်ရဲတွေကဒီကနေ့ပဲအပိသက်ရှင်းလင်းလိုက်ကြပါတယ်။ Causeway Bay မှာရှိတဲ့လမ်းပေါ်ကနေဆန္ဒပြသူတွေကိုနေရာကနေပြီးတော့ချက်ချင်းထွက်ခွာဖို့ရဲကပြောဆိုရှင်းလင်းခဲ့တာပါ။ဆန္ဒပြသူအနေစုပါတဲ့အဖွဲ့ကတော့ငါတို့ပြန်လာခဲ့မယ်လို့အော်ဟစ်ဆန္ဒပြသွားခဲ့ကြပြီးတော့ဟောင်ကောင်အုပ်ချုပ်ရေးမှူးလီချန်ယင်ရာထူးကနေဆင်းပေးဖို့တောင်းဆိုသွားကြပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့က Admiralty ခရိုင်မှာဆန္ဒပြခေါင်းဆောင်တွေနဲ့ဒီမိုကရေစီလိုလားသူလွှတ်တော်အမတ်တချို့တို့ရဲတပ်ဖွဲ့ကဖမ်းဆီးခံခဲ့ရပြီးတော့ဆန္ဒပြသူတွေရဲ့အကြီးဆုံးတပိတ်စခန်းကိုရှင်းလင်းခဲ့ပါတယ်။2018ခုနှစ်မှာဟောင်ကောင်မှာဒီမိုကရေစီနေကြရွေးကောက်ပွဲကိုတရုတ်ပြည်မကြီးအစိုးရကကျင်းပခွင့်ပြုဖို့ဆန္ဒပြသူတွေတောင်းဆိုနေတာပါတရုတ်အစိုးရကတော့သူတို့စီစစ်ထားတဲ့ရွေးကောက်ပွဲကိုယ်စားလှယ်တွေသာရွေးချယ်ပိုင်ခွင့်ရှိတယ်လို့ဆိုပြီးတော့ဆန္ဒပြသူတွေရဲ့တောင်းဆိုချက်ကိုညှင်းဆန်ထားပါရည်ဗြိတိသျှကိုလိုနီဟောင်းဖြစ်တဲ့ဟောင်ကောင်ဟာ1998ခုနှစ်မှာတရုတ်ပြည်မကြီးနဲ့ပြန်လည်ပေါင်းစည်းခဲ့ပြီးတော့ကိုယ်ပိုင်အုပ်ချုပ်ခွင့်တစ်စိတ်တစ်ပိုင်းရထားတဲ့ဟောင်ကောင်ပြည်သူတွေဟာပြည်မကြီးမှရရှိမထားတဲ့လွတ်လပ်ခွင့်တချို့ရထားတာလည်းဖြစ်ပါရဲ့ရှင်
ဂျပန်နိုင်ငံမှာတင်းငွေနေနေကကျင်းပတဲ့လွှတ်တော်ရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်ရှင်ဇိုအာဘေနောက်ထပ်တပ်တန်း၄နှစ်တာဝန်ယူဖို့အနိုင်ရလိုက်ပြီးတဲ့နောက်မှာသူ့ရဲ့စီးပွားရေးနဲ့နိုင်ငံရေးအစီအစဉ်တွေကိုအတိုက်ခံလုပ်နေကြသူတွေကိုကြော်လွှားပြီးလုပ်ငန်းတွေအကောင့်ထဲပို့သွားမယ်လို့ကတိပြုပြောဆိုလိုက်ပါတယ်။ ဒိုဂျိုမြို့ Liberal Democrat Party ဌာနချုပ် LDP မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ Mr. Abe ကအခုလိုပြောဆိုသွားတာပါ။တနင်္ဂနွေနေ့ကရွေးကောက်ပွဲမှာဒုတိယကမ္ဘာစစ်လွန်ကာလတွေကတည်းကတိုင်းပြည်မှာအုပ်ချုပ်လာခဲ့တဲ့ရှေးရိုးဆွဲ LDP ပါတီကပဲလွတ်တော်အမတ်နေရာပေါင်း290နေရာနဲ့နေရာအများစုကိုအနိုင်ရလိုက်တာပါ။ LDP ပါတီရဲ့မဟာမိတ်ဗုဒ္ဓဘာသာဝင်တွေကြောထောက်နောက်ခံပြုထားတဲ့ခိုမေပါတီကလွတ်တော်နေရာ35နေရာကိုအနိုင်ရတာကြောင့်အောက်လွတ်တော်အမတ်နေရာ495နေရာရဲ့၃ပုံ၂ပုံကျော်ကိုအနိုင်ရပါတီကရရှိလိုက်တာဖြစ်ပါတယ်။အခုလိုအမတ်နေရာအများစုကိုရလိုက်တဲ့အတွက် Mr. Abe ကြုံနေရတဲ့ LDP ပါတီတွင်သူ့ရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေအပေါ်ဆန့်ကျင်ကန့်ကွက်စိန်ခေါ်ချက်တွေကတော့ယောနေသွားမှာမဟုတ်ပါဘူး။Mr. Abe ကတော့ပြီးခဲ့တဲ့ April ကတိုင်းပြည်တွင်အခွန်နှုံးနှားတွေမြင့်တင်ခဲ့ပြီးတော့စီးပွားရေးအကျပ်တဲကြုံနေရတဲ့အခြေအနေကိုပြန်လည်ကောင်းမွန်အောင်လုပ်ဖို့ဟာသူ့ဦးစားပေးလှုံ့ဆော်ရမယ့်ကိစ္စဖြစ်တယ်လို့ဆိုပြီးဒီနှစ်မကုန်ခင်စီးပွားရေးပြန်လည်အားကောင်းလာစေမယ့်မူဝါဒတချို့ချမှတ်လှုံ့ဆော်သွားမယ်လို့ဆိုပါတယ်ခင်ဗျာ
ရုရှားနိုင်ငံမှာလိင်လူဆက်ဆံသူတွေပေါ်မှာကျူးလွန်တဲ့အကြမ်းဖက်ပစ်မှုတွေကိုရုရှားအစိုးရကတားဆီးရေးယူဖို့ပြက်ကွက်တယ်လို့ HRW လူ့အခွင့်အရေးကာကွယ်စောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။ရုရှားနိုင်ငံမှာ LGBT လို့အတူကောက်ခေါ်တဲ့ရောက်ကရှာမိမရှာလိင်လူလိင်ွယ်ဆက်ဆံသူလိင်ပြောင်းထားသူတွေကို2013ခုနှစ်နောက်ပိုင်းပို့ပြီးတော့တိုက်ခိုက်နှောက်ယှက်မှုတွေများလာတယ်လို့ HRW အဖွဲ့ကတင်းနှင်းလာနေကပဲပြောသွားတာပါ။LGBT တွေကိုတရားဝင်နှိမ်ချပြီးတော့သူတို့ကိုဒုတိယဒန်းစာနိုင်ငံသားတွေလို့သတ်မှတ်တဲ့အငင်းပွားဝယ်ဥပဒေတရက်ကို2013ခုနှစ်မှာထုတ်ပြန်ထားတာပါ HRW ကအခုတင်ပြလိုက်တဲ့စာမျက်နှာ85မျက်နှာပါအစီရင်ခံစာကိုတော့ License to Harm Violence and Harassment Against LGBT People လို့နာမည်ပေးထားပြီးတော့ရုရှားမြို့16မြို့မှာ LGBT တွေနဲ့တကြွလှုပ်ရှားသူတွေကိုမေးမြန်းမှုတွေပြုလုပ်ပြီးတော့ရေးသားတင်ပြတာပါအဲ့မှာပြစ်မှုကျွမ်းလွန်သူတွေကိုအစိုးရကအရေးယူရမယ့်အစားစိတ်စိတ်နေပြီးတော့တချို့နေရာတွေမှာဆိုရင် LGBT တွေကိုတော့မှပြောဆိုပြီးတော့ဒီဝေဖန်တဲ့မိန့်ခွန်းတွေပြောရကြတာဖြစ်ပါတယ်ရှင်
။အင်ဒိုနီးရှားနိုင်ငံအလဲပိုင်းကမြေပြိုမှုအဓိကဖြစ်တဲ့ဂျမ်ဘလန်ရွာမှာသေဆုံးသူဦးရေ51ယောက်အထိရှိလာပြီးဖြစ်ပြီးဒါဇင်နဲ့ချီပျောက်ဆုံးနေဆဲဖြစ်တယ်လို့ AP သတင်းဌာနကဖော်ပြပါဗျ။ဂျာဘာကျွန်းအလဲပိုင်းပြည်နယ်မှာပြီးခဲ့တဲ့တောက်ကြံနေကမိုးသည်းထန်စွာရွာပြီးကျေးရွာတွေလုံးမြေအောက်ဖုံးခဲ့တဲ့နောက်ပိုင်းမှာပျောက်ဆုံးသူပေါင်းလူပေါင်း80ကျော်ကိုကယ်ဆယ်ရေးလုပ်သားတွေကဆက်ပစ္စည်းကိရိယာကြီးတွေတုံးပြီးရှာဖွေနေကြပါတယ်။သမရချိုကိုဝီတိုတိုကလည်းမြေပြိုကျတဲ့နေရာတွေကိုမနေ့ကတနင်္ဂနွေနေ့မှာတွားရောက်ကြည့်ရှုခဲ့ပြီးကယ်ဆယ်ရေးလုပ်ငန်းတွေကိုအချိန်မြင့်လှုပ်ဆောင်ဖို့အလေးထားပြောဆိုခဲ့ပါတယ်ခင်ဗျာ
။ထိတ်တန့်ရောက်တဲ့တွင်ကိုမအေးတန်နာကျော်နဲ့ကိုငင်းချန်တို့ကကြီးညာပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါရမယ်ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းမှာစစ်ရေးအခြေအနေတင်းမာနေပြီးဒီကနေ့လည်းတိုက်ပွဲထပ်မံဖြစ်ပွားနေတယ်လို့တအောင်းခေါ်ပလောင်တပ်ဖွဲ့ကတာဝန်ရှိသူတဦးကပြောပါရယ်ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတီလာ၈ရက်နေ့ကစပြီးတိုက်ပွဲငယ်ရေးဆက်တိုက်ဆိုးသလိုဖြစ်ခဲ့ရာက၁၀ရက်နေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲမှာတော့အစိုးရစစ်တပ်ဖက်ကစစ်သည်9ဦးကြာဆုံးခဲ့ပါရယ်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေငြိမ်းချမ်းရေးဆွေးနွေးနေချိန်ရှမ်းပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲနောက်ဆုံးရအခြေအနေကို VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကတင်ပြထားပါရယ်ရှင်
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲနမ်ဆန်မန်တုံကွန်းလုံမြို့နယ်တွေအတွင်းမှာပြီးခဲ့တဲ့အပတ်တနင်္လာနေ့ကစတင်ပြီးတိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားနေခဲ့ရာကဒီကနေ့မှာတော့ကုတ်ခိုင်မြို့နယ်တာမုံညဲမြို့နယ်ခွဲအတွင်းမှာတိုက်ပွဲထပ်မံဖြစ်ပွားခဲ့ပါတယ်ဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲအခြေအနေကို TNLA ခေါ်ပလောင်တပ်ဖွဲ့ရဲ့အထွေထွေအတွင်းရေးမှူးတပ်ဖုံးကျော်ကအခုလိုပြောပါတယ်
အခုကျွန်တော်တို့ဒီကုတ်ခိုင်နဲ့ကျွန်တော်တို့ဒီပေါင်းနေနေတဲ့နေရာတွေပေါ့နော်ဒီတန်လင်းမြောက်နောက်ဖက်ကမ်းနေရာမှာခဏတော့လည်းတိုက်ပွဲဖြစ်နေတယ်အခုကြီးသွားပြီလားတော့မသိသေးဘူးကျွန်တော်ပြန်နေဖြစ်ဆက်လို့နေရပြီတနားလောက်တော့ကတော့တိုက်ပွဲဖြစ်နေတော့မယ်ကုတ်ခိုင်တာမှုရဲကားလားနေကျွန်တော်တို့ဒီကုတ်ခိုင်နဲ့ဝင်တဲ့လမ်းရှိပါတယ်အဲ့မှာတာပါတရာရှိတယ်အဲ့ဒရာဒီထက်ထဲမှာကျွန်တော်တို့ဒီတာမှုရဲအပိုင်လို့ပဲပြောလို့ရပါတယ်အဲ့ဒီမှာဆူဆိုက်ပွဲဖြစ်နေတာ
ကကွေဝီကြီးဌာနရဲ့ထုတ်ပြန်ချက်မှာတော့ဒီလ10ရက်နေ့ကကွန်းလုံမြို့အနောက်မြောက်ဖက်စင်ပိုင်းကွာကနမ်ကျွန်းဝေါ်ချုံဒေသမုံစီမုံပေါ်လေးဒေသအတွင်းမှာတာဝန်ထမ်းဆောင်နေတဲ့တပ်မတော်စခန်းနဲ့စစ်ကြောင်းတွေကိုကိုကလက်နက်ကင်အဖွဲ့ကလက်နက်ကြီးသုံးပြီးအင်အားအလုံးအရင်းနဲ့အလေးအငိုက်တိုက်ခိုက်ခဲ့တာကြောင့်တပ်မတော်စစ်ကြောင်းကစစ်သည်9ဦးကြာဆုံးပြီး20ဦးဒဏ်ရာရခဲ့တယ်လို့ဖော်ပြပါတယ်ဒီတိုက်ပွဲဖြစ်ပွားရတဲ့အခြေအနေကိုတပ်ဖုံးကျော်ကအခုလိုပြောပါတယ်
ကိုတိုက်ပွဲဖြစ်တဲ့နေရာတွေကကျွန်တော်တို့တောပခံကျွန်တော်တို့ကိုကန်တို့ KNY တို့ကျွန်တော်တို့ TNL တို့ကျွန်တော်တို့တောခံမှာပဲနေနေတာပါ ကျွန်တော်တို့ဒီ60 80 30 70 အားလုံးလောက်နဲ့နေတဲ့တောစခန်းတွေပါအဲ့ဒါကိုဒီမြန်မာဆွေရတစ်ဖက်ကစေချောင်းနဲ့ချောင်းသုံးချောင်းအဲ့လိုထိုးတက်လာလို့တိုက်ပွဲဖြစ်တာပါအခုလည်းဒီကနေ့ဖြစ်လာတဲ့တိုက်ပွဲလည်းအဲ့လိုပဲတာဘာတရာကနေဒီထက်ဒီအစိုးရတစ်ဖက်ကကျွန်တော်တို့နေထဲဝင်လို့တိုက်ပွဲဖြစ်ကြတာပါဟုတ်ကဲ့ကျွန်တော်တို့အနေနဲ့ဒီအစိုးရတွေခြားထားတဲ့နေရာတွေကျွန်တော်လိုက်လံတိုက်ခိုက်တာမျိုးဒီတိုင်းကျွန်တော်မရှိပါဘူး
။အောက်ခြေတက်ဖွဲ့တွေကရရှိတဲ့သတင်းအရဆိုရင်အစိုးရတက်ဖက်ကလက်နက်အ ਨੇ ဆုံးဆက်လက်သိမ်းဆည်းရမိပြီးကြာဆုံးသူ10ခန်းလောက်ရှိနိုင်ကြောင်းနဲ့တိုင်းရင်းသားလက်နက်ကိုင်တက်ဖွဲ့တွေဘက်ကတော့အထီးကိုင်းမရှိကြောင်းတပ်ဖုံးကျော်ကပြောပါတယ်။ကုန်းလုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးဟော်ရှောက်ချန်းက10ရင်းနေဖြစ်တဲ့တိုက်ပွဲမှာတိုင်းရင်းသားလက်နက်ကိုင်တက်ဖွဲ့တွေဘက်ကအဖွဲ့3ဘွဲ့ပါဝင်တယ်လို့ပြောပါတယ်
။ဖြစ်တာလေကိုကအဖွဲ့ပါတယ်နော်
ဖြစ်ပေါ်တဲ့တိုက်ပွဲဟာတောတောင်ဒေသတွင်းမှာဖြစ်တာကြောင့်ကြေးရွာတွေထိခိုက်တာမရှိသလိုရွာသားတွေထွက်ပြေးတင်းရှောင်တာလည်းမရှိကြောင်းဆက်ပြောပါတယ်ဒေသတွင်းအခြေအနေကိုကုတ်ခိုင်မြို့ရဲစခန်းကိုဆက်သွယ်မေးမြန်းရမှာတော့တာဝန်ကျရဲအရာရှိတဦးကအခုလိုဖြေဆိုပါတယ်
ဟုတ်ကဲ့ဒီမှာတော့ဟိုကျွန်တော်တို့ကသူချဖြစ်နေမရှိအကြောင်းမရှိဘူးဗျကျွန်တော်တို့ကသူချဖြစ်နေဟိုကအခြေအနေတပင်းကြီးပို့နေဒါပေမဲ့ဘာမှမရှိဘူးဗျအော်ပုံမှန်တိုင်းပါပဲဟုတ်ကဲ့
ကုန်းလုံမြို့ရဲစခန်းကတာဝန်ရှိသူတဦးကလည်းသူတို့ဒေတာတွင်အခြေအနေဟာ AACC ပဲရှိနေကြောင်းပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာဒီလိုတိုက်ပွဲတွေဖြစ်ပွားနေချိန်မှာတပြည်လုံးပြည်ခတ်ရဲစဲရေးဆွေးနွေးပွဲပြန်လည်စတင်နိုင်ဖို့အတွက်မြန်မာငင်းချိုင်းစင်တာကကိုယ်စားလှယ်အဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကခေါင်းဆောင်တွေဟာထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံဆွေးနွေးနေပါတယ်။အစိုးရရဲ့ပြည်ထောင်စုငင်းချိုင်းဖော်ဆောင်ရေးလုပ်ငန်းကော်မတီကတော့ဆွေးနွေးပွဲတွေကိုခရစ်စမတ်ရက်မတိုင်မီစတင်နိုင်ဖို့အတွက်ကမ်းလှမ်းထားပါတယ်။အစိုးရနဲ့တန်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေဟာတပြည်လုံးပြစ်ခတ်ရစဲရေးအတွက်စတင်ဘာလအတွင်းကနောက်ဆုံးဆွေးနွေးခဲ့ကြပြီးနှစ်ဖက်အကြားတင်းမာမှုတွေရှိခဲ့ရာကဆွေးနွေးပွဲတွေရစိုက်နေခဲ့ပါတယ်။နိုဝင်ဘာလအတွင်းကကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုင်ဇာအနီးကဗိုလ်တင်တန်းကြောင့်ပြစ်ခတ်မှုမှာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေဘက်ကတင်ဒန်းသား20ကျော်ကြာဆုံးခဲ့ပြီးတဲ့နောက်နှစ်ဖက်အကြားတင်းမာမှုတွေဟာပုံမမြင့်တက်လာခဲ့ပါတယ်
။ကုမိုးစော်မင်းမြန်တင်ပြသွားခဲ့တာပါရှင်။ VOA ကနေတင်းလာနေညနေခင်းသတင်းတွေကိုဆက်လက်တင်ပြပေးနေပါရယ်။ခုဆက်လက်ပြီးပြည်ရင်းသတင်းတစ်ပုဒ်တော့တင်ပြပါဦးမယ်။ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများရဲ့တနင်္ဂနွေလုံးအပြစ်ခတ်ရစေရေးဆိုင်ရာညီနိုင်ရေးအဖွဲ့ NCCT တို့ရဲ့တနင်္ဂနွေလုံးအပြစ်ရရေးအတွက်လုပ်ငန်းညီနိုင်စည်းဝေးပွဲတွေလာမယ့်သတင်းပတ်တွေအတွင်းပြန်ဆနိုင်တော့မယ်လို့ချင်းမိုင်မှာဒီဇင်ဘာလ15ရက်နေ့မှာနှစ်ဖက်တွေ့ဆုံမှုအပြီးတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။အသေးစိတ်ကိုတော့ထိုင်းအခြေဆိုင် VOA သတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါရရှင်။
ပြည်ထောင်စုငင်းငံရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့တနင်္ဂနွေလုံးအပြစ်ခတ်ရစဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT တို့ဟာ3လနီးပါးကြာညှိနှိုင်းဆွေးနွေးမှုတွေရပ်ဆိုင်းထားရကနေအပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးနိုင်ရေးရှစ်ဆက်ဆွေးနွေးနိုင်ဖို့အတွက်မကြာခင်မှာရန်ကုန်မြို့မှာလုပ်ငန်းညှိနှိုင်းဆွေးနွေးပွဲတွေပြန်ဆတော့မှာဖြစ်ပါတယ်။ချင်းမိုင်မြို့မှာဒီဇင်ဘာလ15ရက်နေ့မှာနှစ်ဖက်တွေ့ဆုံမှုတွေအတွင်းပြန်ဆနိုင်ဖို့အတွက်စီစဉ်နေတာဖြစ်ကြောင်းUPWC ရဲ့ကိုယ်စားလှယ်ဖြစ်တဲ့ဦးလာမောင်ရွှေကဆိုပါတယ်
။တောင်မှရှိတဲ့မြန်မာငင်းစင်တာမှာကျွန်တော်လာရောက်ဆွေးနွေးဖို့ဒီနေ့သူတို့ရဲ့သဘောထားတွေကိုပြလိုက်ပါတယ်။ဒီမှာ25ခရစ်စမတ်မတန်ကြီးမှာလာရောက်ဆွေးနွေးနေလို့သူတို့ကဒီကရန်ပြင်ကားပြည်တယ်။ဒီလာရောက်မဲ့လူစုငင်းတွေပေါ့ဒီသူတို့လာအောင်လည်းချက်ပို့တော့နှစ်ပြန်မှာပြန်ပေးမယ်လို့ပြောပါတယ်။ဒါဆိုကျွန်တော်ထင်တာတော့20နဲ့25ကြားလောက်မှာဖြစ်နေတယ်။ဆွေးနွေးမှာတော့ဦးအောင်မင်းနဲ့ဆွေးနွေးရနှစ်ရက်တာဆွေးနွေးဖို့လည်းသူတို့အကြောင်းပြန်ပါတယ
် SCCT ဘက်ကပြောရေးဆိုခွင့်ရှိသူတူဖြစ်တဲ့ဘုံမူကြီးခေါ်ကာကတော့နိုင်ငံရေးစီရေးအခြေအနေတွေမကောင်းပေမဲ့လည်းဆွေးနွေးညှိနှိုင်းမှုတွေရပ်တန့်တာမျိုးတွေကကြာရှည်မဖြစ်တင်တာကြောင့်အခုလိုမျိုးလုပ်ငန်းဆွေးနွေးပွဲတွေပြန်ဆဖို့သဘောတူခဲ့တာဖြစ်တယ်လို့ဆိုပါတယ
်ဆက်တင်မာလာဆွေးနွေးပွဲပြတ်သွားတာတော့မာလာကစားတာ20နှစ်ကနေ26 29 28ပေါ့လေအဲ့ဒီမှာအဲ့ဒီနောက်ကနေတော့အောက်တိုဘာလလုံးနဲ့ဘာလလုံးအခုဒီဇင်ဘာလကုန်ကနေလောက်ဆို3လမီပါတော့ဖြစ်ပါလား3လမီပါတော့မှာလို့ကျွန်တော်ကပြန်ကြားကာလပြစ်ချပါရင်လည်းမကောင်းဘူးပေါ့။ဒါပြည့်ဆက်ကြည့်ရမယ်ဆိုပြီးတော့အနည်းနိုင်ပြီးတော့ဆက်သွားမှာပေါ့။နိုင်ငံရေးမိုးလေဝသတွေစီးရီးအခြေအနေတွေကောင်းတာမကောင်းတာဟောတော့တပိုင်းသားအဲ့ဒါကိုလည်းရှင်းပေါ့တစ်ဖက်ကအဲ့ဒါကိုလည်းတစ်ဖက်ကလည်းကျွန်တော်တို့လောက်ရမယ်အလုပ်ပေါ့လေ။နိုင်ငံလုံးညနေတောင်းတနေတဲ့အလုပ်ကိုလည်းဆက်လုပ်ပေါ့။အဲ့လိုတော့ကြိုးစားပါ။ဆက်တင်ပါတော့ပြတ်သွားတဲ့ဟာကကိုလည်းမတ်ကိုရေးလေကြည့်ကြည့်အားလဲ။နံပြမျိုးကမှထည့်ပြီးတော့နိုင်ငံရေးစနစ်ပေါ်မလောက်ခင်မှာဒါတွေလောက်ရမယ်ဆိုပြီးအရင်လာထိုးတင်တာ။နောက်ဆုံးကတော့ဒီအတက်ကစနစ်ပေါ်မှာ
ကိုလိုကလောင်းဝင်လောက်တာရောအဲ့ဒါနဲ့ပြတ်သွားတာပဲအခုတော့တို့အားလုံးပြန်ဖြေကြပါလားဖြေချောမှုတွေပြတာ
အလုံးအဖွဲ့တွေညှိနှိုင်းနိုင်ဖို့အတွက်မကြခင်မှာ NCCD ဘက်ကတော့ရန်ကုန်မြို့ကိုသွားရောက်ဖို့ရှိတယ်လို့ဆိုပါတယ်ဥလားမောင်ရွှေကတော့ပဋိပက္ခတွေရှိနေတဲ့အချိန်မှာဆွေးနွေးပွဲတွေကပို့ပြီးတော့လုပ်တင်ပါတယ်ဆိုပြီးပြောဆိုပါတယ်
ကျွန်တော်တို့ပြိပခါတွေရှိနေတော့မှပို့ပြီးတော့တော့မှဆွေးနွေးပွဲတွေပို့လို့လုပ်ပါတယ
်ပြီးခဲ့တဲ့စက်တင်ဘာလအတွင်းကစက်ဖက်နဲ့တိုင်းရင်းသားတွေကြားအမြင်ကွဲလွန်းမှုတွေဖြစ်ခဲ့ပြီးဆွေးနွေးပွဲတွေရှေ့မဆက်နိုင်အောင်ဖြစ်ခဲ့ရပါတယ်ဆွေးနွေးပွဲတွေမစခင်မှာလက်နက်ချုပ်သိမ်းရေးကိစ္စတွေဆွေးနွေးလာတဲ့အတွက်လည်းတိုင်းရင်းသားတွေဘက်ကလက်မခံနိုင်ဘဲဆွေးနွေးပွဲတွေဟာရပ်တန့်ခဲ့ရတယ်လို့ဆိုပါတယ်ဒီနောက်မှာတော့တိုင်းရင်းသားနယ်မြေတွေမှာတိုက်ပွဲတွေလည်းပြင်းထန်ခဲ့ပြီးတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတိဆောက်မှုတွေကခက်ခဲသွားတာမျိုးတွေလည်းဖြစ်ရတယ်ဆိုပြီးတိုင်းရင်းသားတွေဘက်ကဆိုပါတယ်နိုင်ငံရေးစီရင်မပြေလည်မှုတွေရှိနေပေမဲ့တနိုင်ငံလုံးအဖြစ်ခက်ရစဲရေးလက်မှတ်ရေးထိုးနိုင်ဖို့အတွက်ကနှစ်ဖက်လုံးကကြိုးစားလှုပ်ဆောင်နေကြဆဲဖြစ်ပါတယ်ရှင
်မအေးမှတင်ပြသွားတော့ပါရှင်ခုတော့လာမယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းစီစဉ်ပါအော်တိခံပါရှင်မြန်မာတည်င်းတပုတ်ဆက်ပြီးတင်ပြပါအောင်မယ်ထိုင်းနိုင်ငံတွင်ပြတင်းခရီးသွားနှုတ်အသက်ခံရမှုဆွဆွဲချက်နဲ့တရားရုံးတင်ခံရပြီဖြစ်တဲ့မြန်မာရွှေ့ပြောင်းအလုပ်သမားနှုတ်အတွက်တက်တေထွက်ဆိုနိုင်ဖို့အရေးတရားခံပြတက်တေတွေကိုထိုင်းရှင်းနေများကောင်စီနဲ့မြန်မာတန်ယုံအထူးစုံစမ်းရေးအဖွဲ့တို့ဆောင်ရွက်နေကြပြီဖြစ်ပါရယ်။လာမယ့်တရားရုံးချိန်အတွင်းသူတို့နှစ်ယောက်အမခံရနိုင်ရေးမြန်မာတန်ယုံဘက်ကတောင်းဆိုမှာဖြစ်တယ်လို့မြန်မာတန်ယုံအထူးစုံစမ်းရေးအဖွဲ့ကပြောပါရယ်။နောက်ဆုံးအခြေအနေကိုမတ်ဆုမုံကဆက်ပြောပြပါမယ်ရှင်။
ထိုင်းနိုင်ငံတောင်ပိုင်းကွတ်တောင်ကျောလူသက်မှုနယ်ကော့စမွေအချင်းတောင်နယ်ထိန်းသိမ်းခံထားရတဲ့မြန်မာရွှေပြောင်းအလို့သမားနှစ်ဦးကိုကော့စမွေခရိုင်တရားရုံးမှာဒီဇင်ဘာလ၄ရက်နေ့ကတရားစွဲဆိုခဲ့ပြီးတော့ဒီဇင်ဘာလ၈ရက်နေ့ကပထမဦးဆုံးအကြိမ်တရားရုံးတင်စစ်ဆေးခဲ့တာပါတရားလိုရှေ့နေတွေဘက်ကသူတို့နှစ်ဦးကိုလူသက်မှုမရိမှုထိုင်းနိုင်ငံတွင်တရားမဝင်နေထိုင်မှုစတဲ့ပုံမှန်ခုနှစ်ခုနဲ့တရားစွဲဆိုထားတာဖြစ်ပါတယ်ဒုတိယအကြိမ်ဒီဇင်ဘာလ၂၆ရက်နေ့တရားရုံးတင်စစ်ဆေးတဲ့အခါမှာတရားခံအဖြစ်စွပ်စွဲခံထားရသူမြန်မာရွှေပြောင်းအလို့သမားနှစ်ဦးဘက်ကတက်တေထွက်ဆိုနိုင်မှုအရေးနိုင်ငံပြည်တွင်းပြည်ပကတရားခံပြတက်တေတွေကိုထိုင်းရှင်တွေများကောင်းစီနဲ့ပူးပေါင်းဆောင်ရွက်နေပါတယ်လို့မြမတန်ယုံအထူးဆောင်ဆိုင်ရေးအဖွဲ့ဥပဒေအကြံပေးရှင်နေဦးအောင်မျိုးတန်ကပြောပါတယ
်26ရက်နေ့မှာတော့အိမ်မတိုင်ခင်ကိုသူတို့ကနှစ်ဖက်တက်တေပစ္စည်းတက်တေစင်းနေတရားမယ်လို့ပြောပါတယ်ကျွန်တော်တို့ကတော့လောစင်မှာညံတွင်တောင်းကြီးနိုင်ငံပြင်ပနိုင်ငံပြည်ပဆိုထိုင်းနိုင်ငံပြင်ပဟိုပေါ့ပမာပြည်ရဲ့ရောက်နေတဲ့တက်တေတွေကိုနောက်ကလိုက်နေပါတယ်တက်တေပေါင်း20ကျော်ရှိတဲ့ခရိုင်ကျွန်တော်၄-၅ရောက်ကတော့ရတာကျွန်တော်ရတဲ့လူတွေကိုကျွန်တော်ချစ်ပြီးတဲ့အခါသူတို့ကျွန်တော်ပေးတွေ့ပါတယ်ပေးတွေ့တဲ့အခါမှာသူတို့ကလည်းစိတ်ကြည်ပါတယ်ဆိုတော့တရားခွင်မှာဘယ်လိုသုံးချမယ်ဆိုတဲ့အချက်ကလေးတွေကိုသူယူလို့ရအောင်လို့ပါအဲ့တော့26ရက်နေ့မှာတော့နှစ်ဖက်စတင်ဆက်မဲ့သဘောတော့ရှိပါတယ်ကျွန်တော်တို့နေရတော့ထိုင်းနိုင်ငံချင်းနေမဲ့ကောင်းချက်လိုက်ပြန်ပါပါဒီလိုဘက်ကတော့သူတို့စုဟာချင်းနေပါမှာပါ
ကော့စမွေချင်းတောင်နဲ့ထိန်းသိမ်းခံထားရတဲ့မြမရွှေပြောင်းလူသမားနှစ်ဦးအတွက်ချုပ်ရက်ယမန်ပြည့်သွားချိန်အာမခံရနိုင်ရေးအတွက်လည်းမြမတန်မကြီးဘက်ကဆောင်ရွက်နေပါတယ်လို့ဥအောင်မျိုးတန်ကပြောပါတယ
်မနေ့ကအာမတီနဲ့စီဝေးလုပ်ဖို့ရှိပါတယ်ဟိုဘောငွေကြီးအာမခံတာတွေပါလာတဲ့ခါကျတော့တရားစိုင်းဝန်နေစီစဉ်ပေးမှအဆင်ပြေမယ်ကိစ္စကိုလည်းစီစဉ်ထားပါလို့ပြောပါတယ်ယမန်မှာချုပ်ခဲ့တဲ့အာမခံဟာတရားဥတီတော့နောက်တစ်ခါပြန်ချောက်ရတယ်အဲ့တော့အဲ့လိုနှစ်ခါချောက်မှဆိုတော့အခုတော့တရားခွင့်ရောက်တဲ့ခါမှာတစ်ခါတည်းနဲ့ပြီးသွားမယ်ကိစ္စပြီးအောင်ချောက်ရတဲ့သဘောဆိုတော့ပိုကောင်းပါတယ်ခင်ဗျာ
တရားရင်ဆိုင်နေရတဲ့မြမရွှေပြောင်းလူသမားနှစ်ဦးဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့ကသူတို့ရဲ့အမှုကိုမကျူးလွန်ပါဘူးလို့တရားရုံးမှာပြောဆိုခဲ့တယ်လို့သူတို့ရင်ဆိုင်နေရတဲ့အမှုတရားမျှတမှုရစေရေးမြမနိုင်ငံရဲ့ပြည်သူ့လွှတ်တော်တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုစာရေးသားပေးပို့ခဲ့တယ်လို့နိုင်ငံတော်ကလည်းတောင်းဆိုခဲ့တယ်လို့သိရပါတယ်ပြီးခဲ့တဲ့လကအမျိုးသားလွှတ်တော်ဥက္ကဋ္ဌဥခေအောင်မြင့်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာထိုင်းဝန်ကြီးချုပ်ထိုင်းလွှတ်တော်ထိပ်တန်းခေါင်းဆောင်တွေနဲ့အတူထိုင်းမျိုးသားလူခွင့်ကော်မရှင်ထိုင်းရှင်နေများကောင်စီတာဝန်ရှိတဲ့သူတွေနဲ့တွေ့ဆုံပြီးတော့သူတို့အမှုနဲ့ပတ်သက်ပြီးဆွေးနွေးခဲ့တာတွေရှိပါတယ်။လာမယ့်နိုင်ငံတကာရွှေပြောင်းအလို့သမားနေ့ဒီဇင်ဘာလ18ရက်နေ့မှာလဲထိုင်းနိုင်ငံကော့တောင်လိပ်ကျွန်းလူသက်မှုနယ်ပတ်သက်ပြီးတော့ရန်ကုန်မြို့မှာမြမတန်ယုံကအထူးဆောင်ဆန်းစစ်ဆေးရေးကော်မတီတာဝန်ရှိတဲ့သူတွေဘက်ကကော့တောင်ကျွန်းလူသက်မှုနယ်ပတ်သက်ပြီးသတင်းစာရှင်းလင်းပွဲပြုလုပ်ဖို့ရှိပါတယ်။အထူးဆောင်ဆန်းရေးကော်မတီတာဝန်ရှိတဲ့သူတွေအနေနဲ့အခုလက်ရှိတရားရင်ဆိုင်နေရတဲ့လူသက်မှုရဲ့အခြေအနေနောက်ထိုင်းနိုင်ငံတွင်မှာတိမ့်နဲ့ချီပြီးအလုပ်လုပ်ကိုင်နေတဲ့မြမရွှေပြောင်းလူသမားတွေရဲ့အနေအထားစတာတွေကိုမြမပြည်သူတွေအစိုးရအဖွဲ့အစည်းတာဝန်ရှိတဲ့သူတွေနိုင်ငံရေးပါတီတွေနဲ့မြမသတင်းမီဒီယာတွေရှင်းရှင်းလင်းလင်းသိရှိနားလည်စေဖို့တွားရောက်ပြီးတော့တင်ပြမှာဖြစ်တယ်လို့မြမတန်ရုံအထူးအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ရှင
်မဆုမမရှင်ခရော့လာမဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းစီစဉ်မှာကိုဇော်ဝင်းလိုင်းကပါအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါ
ရရှိမှာခင်ဗျ မြန်မာနိုင်ငံမှာအိမ်စည်းတွေအဆမတန်ကြီးလွန်နေတဲ့အတွက်အိမ်ယာပိုင်ဆိုင်သူအချို့ဆဟာလူဦးရေနဲ့မမျှတအောင်နေပါနေပါတယ်သူတို့ဖြစ်တော့မြို့ပြတွေမှာနေထိုင်နေကြတဲ့အောက်ခြေဝန်ထမ်းတွေလက်လုပ်လက်စားတွေနဲ့စီးရင်သားလူတန်းစားတွေကြားမှာကွာဟမှုပုံမှုကြီးထွားနေပါတယ်သက်ဆိုင်ရာအာဏာပိုင်တွေကစနစ်တကျနဲ့တန်ဖိုးနဲ့အိမ်ယာလိုအရေးကြပိတ်ဆက်လို့ရနိုင်တဲ့အိမ်ယာစီမံကိန်းတွေလိုတိစောက်ပေးရင်အဆင်ပြေနိုင်ပါသလားမြို့ပြကအိမ်ယာပြဿနာတွေကိုဘယ်လိုဖြေရှင်းကြမလဲဆိုတာကိုအခုလာမယ့်အင်္ဂါညဓာတ်ရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါခင်ဗျာပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0923823554ဖြစ်ပါတယ်ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ကြတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်
တရရိုက်လေးလိုက်မှာပါဝင်ဆွေးနွေးကြဖို့ထမှန်ဖိတ်ခေါ်ပါရရှင်ပါဝင်ဆွေးနွေးကြမယ်ဆိုရင်ည9နာရီမတိုင်မီအချိန်မီဆက်သွယ်ကြပါရှင်တောတာရှင်များရှင်ဆောင်းနှင်းတွေဝေးတဲ့ဒီနှစ်တစ်ကူရာသီရောက်တိုင်းဒီရာသီကိုခန်းစားရေးဖွဲ့ထားတဲ့တခြင်းတွေ Christmas Day တခြင်းတွေနဲ့ဖျော်ဖြေပေးနေပါတယ်ဒါကြောင့်ဒီနေ့တော့ Lady Gaga တီဆိုတဲ့ Space Cowboy Christmas Tree တခြင်းနဲ့ဖျော်ဖြေပေးချင်ပါတယ်နားဆင်ပါရှင်
you on top let's fa la 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 let's go light you up put you on top let's fa la 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 let's go ho 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 under the mistletoe yes everybody knows we will take off our clothes yes if you want us to we will
ကထုတ်လွှင့်ပေးတဲ့နေတကူသချင်းတွေကိုတောတာရှင်တွေနဲ့ခြိုက်ကြလိမ့်မယ်လို့မျှော်လင့်ပါရရှင်။ VOA American အသံရဲ့တနင်္လာနေ့ညပိုင်းစီစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ24 25 30နှစ်တို့ကနေဆက်ပြီးအသံလွှင့်ပေးနေပါရယ်။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလို့ရတယ်။ဒါမှမဟုတ်လည်းတေးသချင်းလက်ဆောင်တောင်းလို့ရတယ်ဆိုရင်ဖြင့် email လိပ်စာက burmese@voanews.com ကိုဆက်သွယ်နိုင်ကြောင်းပါရှင်။တော်တာရှင်များရှင် VOA ရဲ့2035ပြည့်ကြရင်ကိုလက်ဆောင်ဖြစ်တောင်းယူလို့ရင်ဒီကနေ့နောက်ဆုံးထားပြီးစာရေးသားပေးဖို့တောင်းယူကြဖို့အသိပေးအပ်ပါတယ် VOA မြန်မာပိုင်းကိုဆက်သွယ်လို့ရင်တော့ VOA မြန်မာပိုင်းစီစဉ်စာတိုက်တက်တာအမှတ် 855 ပဟိုစာတိုက်ကြီးရန်ကုန်ကိုစာရေးသားနိုင်တယ်လို့အီးမေးလ်နဲ့ဆက်သွယ်လို့ရင်တော့ burmese@voanews.com ကိုဆက်သွယ်နိုင်ကြပါရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းလာနေညပိုင်းအစီအစဉ်တွေကို line to meter 25 32 51တို့ကနေည10နာရီထိထုတ်လွှင့်ပေးနေတာပါ။ဒီကနေ့နားဆင်ရမယ့်အစီအစဉ်တွေထဲကသူယုံကြည်ရအစီအစဉ်မှာတော့
ကျွန်တော်မြင်မိတဲ့ပထမအဦးဆုံး ख्वा ချချက်ကသူတို့တက္ကသိုလ်တွေကအုပ်ဆိုးသူမင်းဆိုးရတွေရဲ့လွှမ်းမိုးမှုအောက်မှာရှိမနေတာပဲဖြစ်ပါတယ်။
Fulbright ပညာသင်ဆုနဲ့မဟာဘွဲ့သင်တန်းတက်ရောက်တင်ကြားနေတဲ့ဒေါက်တာတေဇကြည်ဝင်းရဲ့ယုံကြည်ရာကိုနောက်ပိုင်းမှနားဆင်ရမှာပါ။ဒီကနေ့ညပိုင်းအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေး၊ blogger တွေပြောသမျှတက်တန်ရောင်းသတင်းလွှာနဲ့သူယုံကြည်ရာအစီအစဉ်တွေကိုနောက်ပိုင်းမှဆက်တိုက်တင်ဆက်ပေးမှာပါ။ခုရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။ပြီးခဲ့တဲ့သတင်းပတ်ထဲရုရှားရူဘယ်ငွေဈေးတွေနှစ်ပေါင်း30အတွင်းအနှိမ့်ဆုံးကိုကျဆင်းသွားပါရယ်။ရှစ်နှစ်စီးပွားရေးဟာတိတ်တိတိတတမတက်နိုင်ဘူးလို့ခမန်းထားရာနေစီးပွားရေးအကျပ်တည်းဖြစ်နိုင်တယ်လို့ဘန်နာရဲ့အရာရှိတွေကပြောင်းလဲခမန်းလိုက်တာနဲ့အမျှရေနံဈေးတွေလည်းကျဆင်းသွားပါရယ်။ယူကရိန်းအရေးနဲ့ပတ်သက်လို့အနောက်နိုင်ငံတွေရဲ့တန်ခတ်မှုတွေနဲ့နိုင်ငံခြားယင်းနှိမ့်မြုံနှံမှုတွေတိုင်းပြည်ထဲကထွက်ခွာနေချိန်မှာရုရှားစီးပွားရေးခုလိုထိခိုက်လာတာပါ။ဒါပေမဲ့စီးပွားရေးပညာရှင်တွေကတော့ရုရှားစီးပွားရေးပြဿနာဟာယူကရိန်းအရေးနဲ့ရေနံဈေးကျဆင်းမှုတွေထက်ပိုပြီးအရေးပါတဲ့တခြားကိစ္စတွေရှိနေလို့ဖြစ်တယ်လို့သုံးသပ်ပြောဆိုပါရယ်။မော်စကိုကနေဒန်နီယယ်ရှရက်ဖ်တင်ပေးပို့တဲ့သတင်းကိုကိုဇော်ဝင်းလိုင်ကပြောပြပါမယ်ရှင်။
ပါရင်နံဈေးတွေတိတိတသာကျဆင်းလာနေတဲ့အကျိုးဆက်အဖြစ်နဲ့ရုရှားနိုင်ငံရဲ့စီးပွားရေးကျဆင်းမှုဖြစ်ပေါ်နေပြီဆိုတဲ့ပြောဆိုမှုတွေထွက်လာနေတဲ့အချိန်မှာပဲရုရှားစီးပွားရေးဟာ၈နှစ်2015ခုနှစ်မှာ 3.8% ခန့်နှုန်းအထိကျဆင်းမယ်လို့အခုသတင်းပတ်အတွင်းကမ္ဘာဗန်ကခန့်မှန်းချက်ထုတ်ပြန်လိုက်ပါတယ်။2015ခုနှစ်အတွင်းယင်းနှိမ့်မြုံနှံမှုတွေ၃နှစ်ဆက်တိုက်အဖြစ်ကျဆင်းမှုရှိနေကြောင်းအနောက်အစုနိုင်ငံတွေကရုရှားအပေါ်စီးပွားရေးပိတ်ဆို့မှုတွေကြောင့်တိုင်းပြည်အတွင်းမသေးချာမရေရာမှုတွေဖြစ်ပေါ်နေတဲ့တစ်ချိန်တည်းမှာပဲရုရှားကုမ္ပဏီတွေနဲ့ဗန်တွေဟာလည်းနိုင်ငံတကာငွေကြေးဈေးကွက်နဲ့အကန့်အသတ်နဲ့ပဲထိတွေ့ဆက်ဆံခွင့်ရှိနေကြောင်းဒါကြောင့်ဝယ်ယူသုံးစွဲမှုအားလည်းကျဆင်းလာနေကြောင်းကမ္ဘာ့ဘဏ်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ရင်းနှံဈေးတွေအကြီးအကျယ်ဈေးတိုက်ကျဆင်းနေမှုကြောင့်ရုရှားရူဘယ်ငွေတန်ဖိုးဟာလည်းဒေါ်လာနဲ့နှိုင်းယှဉ်လိုက်ရင်40ရာခိုင်နှုန်းလောက်အထိအခုနှစ်အတွင်းမှာကျဆင်းသွားစေခဲ့တာပါ။အခုလိုရုရှားရူဘယ်ငွေတန်ဖိုးကျဆင်းသွားတာဟာတိုင်းပြည်စီးပွားရေးကိုထိခိုက်စေတယ်လို့ဝန်ကြီးချုပ်ဒီမီထရီမက်ဒီယဒက်ဖ်ကလည်းဒီဇင်ဘာလ10ရက်နေ့မှာရုရှားရုပ်မြင်သံကြားဌာနနဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်းပြောကြားလိုက်ပါတယ်
။ Будут меняться существенные экономические условия, нам придётся пересматривать и сценарные условия.
ဒီဝေတမှုချသွားတာကဘတ်ဂျက်ရသုံးခံမနေနေရပါဝင်တခြားအကြောင်းကိစ္စတော်တော်များများပေါ်မှာအတိုင်းအတာတစ်ခုထိအကျိုးသက်ရောက်မှုဖြစ်စေပါတယ်။ဘာဖြစ်ဖြစ်ရူဘယ်ငွေတန်ဖိုးတိတိတသာကျသွားတဲ့ကိစ္စကတိုင်းပြည်အတွက်ရောစီးပွားရေးအတွက်ပါအကျိုးမဖြစ်စေတဲ့ကိစ္စပ
ါရူဘယ်ငွေတန်ဖိုးကျသွားတဲ့အပေါ်ရုရှားစီးပွားရေးတမားတူရဲ့အမြင်ကတော့
Well yes of course it scares me that the rates go up I am an entrepreneur I get goods from the United States before I was paying 30
ဒေါ်လာနဲ့ယူရိုငွေဈေးတက်သွားတာကကျွန်တော်ကိုတကယ်ပဲထိတ်လန့်စေပါတယ်ကျွန်တော်ကစွန်ဦးစီးပွားရေးတမားတစ်ယောက်ပါ American ကနေပစ္စည်းတွေကိုကျွန်တော်ဝယ်ပါတယ်အရင်က Ruble 30ပဲပေးရတဲ့ပစ္စည်းကိုအခု50ပေးဝယ်ရတယ်ယူယူတတပြောရရင်ကျွန်တော်တော်တော်လန့်နေပြီဘာထပ်ဖြစ်မလဲကျွန်တော်မသိဘူးတရုတ်ကနေပဲပစ္စည်းတချို့တွင်းပြစ်လိုက်မယ်ထင်တယ်အမေရိကန်နဲ့ဆက်ဆံရေးကတော့ပြတ်သွားပြီအမေရိကန်ကနေဝယ်ဖို့မဖြစ်နိုင်တော့ဘူးဘာဖြစ်မလဲမသိတော့ပါဘူးဗျာ
ရူဘယ်ငွေတန်ဖိုးအစမတန်ကျဆင်းပြီးငွေကြေးဖောင်းပွားမှုအကြီးအကျယ်ဖြစ်ပေါ်လာမှာကိုဟန်တားဖို့ကြိုးစားတဲ့အနေနဲ့အရင်အတိုးနှုန်း 9.5% ခန့်နှုန်းရှိခဲ့ရာက 10.5% ခန့်နှုန်းအထိတိုးမြင့်သတ်မှတ်လိုက်ကြောင်းရုရှားဗဟိုဘဏ်ကလည်းဒီဇင်ဘာလ17ရက်နေ့မှာကြေညာလိုက်ပါတယ်အခုလိုအတုံးနှုံးတိုးမြင့်တက်မှတ်လိုက်တာဟာစီးပွားရေးပညာရှင်တွေကကြိုတင်ခန့်မှန်းထားတဲ့အတိုင်းလှုပ်ဆောင်တာဖြစ်ပေမဲ့ဒီတဲ့ပိုပြီးလှုပ်ဆောင်ဖို့လိုနေသေးတယ်လို့သတိပေးပြောဆိုမှုတွေလည်းထွက်နေပါတယ်ရုရှားကောင်းဆောင်တွေကတော့တန်းပြည်ရဲ့စီးပွားရေးပြဿနာဟာအနောက်နိုင်ငံတွေကြောင့်ဖြစ်တယ်ယူကရိန်းကိစ္စဝင်ရောက်ပတ်သက်မှုအတွက်ရုရှားကိုဒဏ်ခတ်ပိတ်ဆို့တာတွေကြောင့်ဖြစ်တယ်လို့ပြောဆိုနေကြပါတယ်စီးပွားရေးဒဏ်ခတ်မှုတွေနဲ့ရင်းနှံဈေးကျဆင်းမှုကြောင့်ရုရှားဟာတစ်နှစ်ကိုဒေါ်လာ140ဘီလီယံဘိုးဆုံးရှုံးနေတယ်လို့ရုရှားဗန်နာရေးတာဝန်ရှိသူတွေကပြောပါတယ်ဒါပေမဲ့စီးပွားရေးဝန်ကြီးဟောင်းအန်ဒရီနေချာယက်ဖ်ကတော့စွန့်အင်တဲ့ကုန်ကြမ်းပို့ကုန်တွေမှာရုရှားကအကြီးအကျယ်မိခိုလွန်းနေတာကြောင့်နဲ့ ရင်းနှီးမြှုပ်နှံမှုပိုင်းမှာအာဏာချက်တွေရှိနေတာကြောင့်အခုလိုစီးပွားရေးထိခိုက်ရတာလို့ပြောပါတယ
် Собственно серьёзные проблемы в российской экономике начались до всякого украинского кризиса до
Ukraine ပြည်ပခံ မတိုင်ခင်ရေနံစည်းမကြခင်ကတည်းကစီးပွားရေးပြဿနာကအကြီးကျယ်ဆနေပါပြီ2012ခုနှစ်ကစလို့ငွေကြေးဖောင်းပွားမှုမြင့်တက်လာနေတာနဲ့အတူမက်ခရိုစီးပွားရေးအညွှန်းကိန်းတွေထိုးကျလာနေတာပ
ါအနောက်နိုင်ငံတွေကိုလက်တုံ့ပြန်တဲ့အနေနဲ့အနောက်နိုင်ငံတွေကတင်ပို့တဲ့ကုန်ပစ္စည်းတွေကိုရုရှားကတားမြစ်တာကြောင့်စားသောက်ကုန်စည်းနှုန်းတွေတက်လာခဲ့ပါတယ်ဒါပေမဲ့အစိုးရရဲ့ဝါဒဖြန့်ချိမှုတွေကတော့သူတို့အစိုးနိုင်ငံခြားရန်သူတွေကိုထောက်ပြပြီးလူထုယုံကြည်မှုရအောင်လှုပ်ဆောင်ထားတာပါ
I think there is no sense to criticize the government now because we are now alone and we have to be united. If we begin to disagree,
တော့စေအစိုးရကိုပြစ်တင်နေရမရှိဘူးလို့ကျွန်တော်ထင်ပါတယ်။ဘာလို့လဲဆိုတော့အခုကျွန်တော်တို့ဝိုင်းပယ်ခံနေရချိန်မှာတိုင်းပြည်တွင်းမှာစီလုံးမှုလိုပါတယ်။အငင်းပွားမှုတွေဖြစ်လာရင်ကျွန်တော်တို့ပဲနင်းနာမှာပါ
။ဒါပေမဲ့ Andrei Nichayev ကတော့ရုရှားစီးပွားရေးဟာပြည်ရင်းကိစ္စတွေကြောင့်ဖြစ်တယ်အနာဘိုင်းဒီဟာအရင်အနည်းဒေါ်လာတန်းထောင်ချီဆက်ပြီးထိန်းထားနိုင်ဖို့နဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေတန်းပြီးကနေထွက်ခွာမတော့အောင်လုပ်ဖို့ကိစ္စတွေမှာအလေးထားဆောင်ရွက်ခြင်းမရှိတဲ့အတွက်ဖြစ်တယ်လို့ထောက်ပြပြောဆိုပါတယ
်။ Я убеждён, что мы должны проводить очень серьёзные реформы, направленные на улучшение
предприятий. ဘုတ်ဒီကပန်ဆိုင်မှုအခွင့်အရေးကိုကာကွယ်ဖို့စစ်မှန်ပြီးတိကျလွတ်လပ်တဲ့တရားရေးစနစ်တရားထားရှိဖို့တိုင်းပြည်ရဲ့အဆိုးရွားဆုံးရောဂါတစ်ခုလိုဖြစ်နေတဲ့လက်စားမှုကိုတိုက်ဖြတ်နိုင်ဖို့အတွက်အရေးကြီးတဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေလုပ်ရလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်
။လက်ရှိစီးပွားရေးကျဆင်းနေတဲ့ဆိုပေမဲ့လည်းဆိုဗီယက်ပြည်ထောင်စုကြီးပြိုကွဲပြီးရုရှားနိုင်ငံဖြစ်လာခြင်းလောက်ကလောက်တော့အခြေအနေကမဆိုးသေးဘူးလို့အဲ့ဒီချိန်ကစီးပွားရေးဝန်ကြီးတာဝန်ကိုယူခဲ့တဲ့နီချာယက်ဖ်ကပြောပါတယ
်။ Тогда речь действительно об экономическом коллапсе. И то, что писали средства массовой информации.
ဂျင်းငါစီးပွားရေးရွေးရွေးမှုကတကယ်ပြဿနာကြီးပါ။ရုရှားကတော့ဒီချိန်ကဆောင်းရာသီကိုကျော်လွှမ်းနိုင်တော့မှာမဟုတ်ဘူးလို့သတင်းတွေမှာဖော်ပြတာအားလုံးကအမှန်တွေပါပဲ။ငမို့ခေါင်းဝါမှုအများပြည်သူသွားလာရေးစနစ်လိုအပ်ချက်ရုံးရင်းစံကတ်မှုတွေနဲ့ယူဂိုစလာဗီးယားမှာလိုပြည်တွင်းစစ်ဖြစ်နိုင်တဲ့ဆိုလိုဆိုရင်ချက်တွေနျူကလ িয়ার လက်နက်အန္တရာယ်စတဲ့ပြဿနာတွေအားလုံးရှိနေပါတယ်။သတင်းတွေမှာချက်ကဖော်ပြတာမဟုတ်ပါဘူး။တကယ်ကိုအဲ့ဒီအတိုင်းဖြစ်နေတာပါ။
အဲ့ဒီလိုစီးပွားရေးအခြေအနေမျိုးဒီကနေ့ပြန်ဖြစ်ဖို့ဆိုရင်ရေနံတစ်စီးကိုအနည်းဆုံးဒေါ်လာ40အထိကျဆင်းသွားမှာတာဖြစ်ကောင်းဖြစ်နိုင်လိမ့်မယ်လို့လည်းနီချာယက်ဖ်ကပြောပါတယ်။ရုရှားအများစုကတော့လာမယ့်စီးပွားရေးအကြတဲ့ဟာရူဘယ်ငွေစင်းနှုန်းကျသွားတာခီးသွားစရိတ်ပိုကုန်ကျတာလောက်ပဲရှိလိမ့်မယ်လို့ယူဆနေကြပါတယ်ခင်ဗျာ။
ကိုယ်စော်ဝင်းလိုင်းအစီအစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တင်းနှင်းလာနေညပိုင်းအစီအစဉ်နဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါရရှင် VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုညပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7ကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ကြပါတယ်ဒါရီမကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါရရှင်။ခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ blogger ပြောသမျှအစီအစဉ်ရဲ့အလဲပါမဆုမြတ်မုံစီစဉ်တင်ဆက်ထားတာကိုနားဆင်ကြရအောင်ပါရှင
် ICT လို့အတူကခေါ်တဲ့ Information and Communication Technology နည်းပညာဖွံ့ဖြိုးတိုးတက်မှုပိုင်းမှာမြန်မာနိုင်ငံကပြီးခဲ့တဲ့2013ခုနှစ်တုန်းကနိုင်ငံပေါင်း166နိုင်ငံထဲမှာ150နေရာရောက်ခဲ့တာအခု2014ဆိုရင်တော့ဒီထက်ပိုပြီးတိုးတက်လာမယ်လို့ခန့်မှန်းရတာပဲကိုသားညုံရေ
းဒီနှစ်ထဲမှာအင်တာနက်နဲ့တယ်လီဖုန်းဆက်သွယ်ရေးပိုင်းအတွက်နိုင်ငံခြားကုမ္ပဏီတွေလည်းဝင်လာပြီးလုပ်နေကြပြီဆိုတော့နောက်ပိုင်းတော့အများကြီးတိုးတက်လာမယ်ထင်ပါရဲ့ဗျာဒါနဲ့မဆုမြတ်မောင်ဒီ ITU ရဲ့နောက်ဆုံးအစီအစဉ်စာဖတ်နေတာထင်တယ
်ဟုတ်တယ်ကိုသားညုံရေး ITU ရဲ့ဒီ2014ခုနှစ်အတွက်Measuring the Information Society ဆိုတဲ့အစီရင်ခံစာထွက်လာပြီလေဒီကမ္ဘာလုံးကအစိုးရတွေပုဂ္ဂလိကလုပ်ငန်းတွေအားလုံးကအားထားကြရတဲ့အစီရင်ခံစာပေါ့ ITU ဆိုတာကဒီကုလသမဂ္ဂရဲ့နိုင်ငံတကာဆက်သွယ်ရေးနည်းပညာဆိုင်ရာသမဂ္ဂမလားဆိုတော့နိုင်ငံပေါင်း166နိုင်ငံကဒီတစ်နှစ်အတွင်း ICT ကဏ္ဍမှာဘလောက်တိုးတက်လာသလဲဆိုတာကိုသုံးသပ်ပြတာပေါ့
2014အတွက်အစီရင်ခံစာမှာ ITU ရဲ့ခန့်မှန်းချက်အရဆိုရင်တော့2014ခုနှစ်ကုန်တဲ့အချိန်မှာအင်တာနက်သုံးစွဲနေကြသူပေါင်းကမ္ဘာမှာတန်ပေါင်း 3,000 ကျော်ရှိနေပြီဗျ
ဟုတ်တယ်ရှင်ဒီကမ္ဘာလုံးမှာအင်တာနက်အသုံးပြုမှုကပုံမှန်ကိုတိုးတက်နေတာအခုနှစ်မှာ 6.6 ရာခိုင်နှုန်းလောက်ကိုတိုးလာတယ်တဲ့ဖွံ့ဖြိုးဆဲနိုင်ငံတွေမှာဆိုရင်2009နဲ့2014 5 နှစ်အတွင်းမှာအင်တာနက်သုံးတဲ့သူက 9,000 တိုးလာတာတဲ့
ဒ ဒါပေမဲ့လည်းအခုချိန်အထိအင်တာနက်ကိုမသုံးနိုင်တဲ့သူကလည်းကမ္ဘာမှာတန်ပေါင်း 4,300 လောက်ရှိနေသေးတယ်ဗျ။ 90 ရာခိုင်နှုန်းကဖွံ့ဖြိုးဆဲနိုင်ငံတွေကပဲ။နောက်အင်တာနက်ဆက်သွယ်မှုပိုင်းတိုးတက်မှုအနည်းဆုံး42နိုင်ငံမှာဆိုရင်အင်တာနက်ရောတယ်လီဖုန်းဆက်သွယ်မှုမှာပါလူတွေနဲ့တော်တော်ကိုအလံဝင်းနေတာတွေ့ရတယ်
။မြို့ပြတွေနဲ့မြို့နယ်ကျေးလက်တွေကြားမှာအင်တာနက်သုံးနိုင်တဲ့အခွင့်အလမ်းကွာခြားမှုကကမ္ဘာအချမ်းသာဆုံးနိုင်ငံတွေမှာတော့ရှိနေတာကိုအဲ့ဒီ Measuring the Information Society 2014အစီရင်ခံစာထဲမှာသတိပေးထားပါတယ်။မျိုးကြီးတွေထက်ကိုဒီနယ်ရီကျေးလက်တွေဖက်မှာအင်တာနက်ချိတ်ဆက်မှုဘာရအများကြီးနှောင့်နှေးမှုတွေရှိနေတယ်။အဲ့လိုမျိုးဝေးလံတဲ့ဒေသတွေမှာအင်တာနက်ချိတ်ဆက်နိုင်ဖို့သက်ဆိုင်တဲ့နိုင်ငံတွေကအစိုးရတွေကအဓိကဦးစားပေးတဲ့လို့လည်းထောက်ပြထားပါတယ်
။ကဘာကြီးပို့ပြီးတော့ကောင်းမွန်တိုးတက်ဖို့အထူးသဖြင့်လူမှုအတိုင်းဝိုင်းထဲမှာဝင်မဆန့်နိုင်တဲ့စီးရဲသားတွေအမျိုးသမီးတွေမတန်ဆွမ်းသူတွေအတွက် ICT ကဏ္ဍကနေပြီးတော့ကူညီလှုပ်ပေးနိုင်တာတွေအများကြီးရှိတယ်လို့ ITU ရဲ့အတွင်းမှုချုပ်ကစီးကစားထဲမှာပြောထားပါတယ်။2020မတိုင်ခင်ကမ္ဘာပေါ်ကနောက်ထပ်လူပေါင်းတန်း 1,500 အင်တာနက်ကိုချိတ်ဆက်သုံးနိုင်ကြဖို့ကူညီသွားမယ်လို့လည်း ITU ကအစောပိုင်းကတည်းကပြောထားတာရှိပါတယ်
။ ICT ဆိုတာဒီသုတဖြန့်ဝေမှုနဲ့ဆက်သွယ်ရေးနည်းပညာပဲမလား။ဆက်သွယ်ရေးဆိုလို့ဒီကမ္ဘာပေါ်မှာလက်ကင် mobile phone ကို line ချိတ်ဆက်သွယ်ထားတဲ့ကြီးအတွက်က2014အကုန်ဆိုရင်တော့တန်းပေါင်း 9,000 လောက်ရှိနေပြီလို့ခန့်မှန်းထားတယ်ရှင်။လက်ရှိကမ္ဘာလူဦးရေကလည်းတန်း 9,000 ဆိုတော့ကမ္ဘာပေါ်ကလူတိုင်းလက်ကင်ဖုန်းကိုင်နိုင်ကြပြီလို့တော့ကောက်ချက်မဆွဲလိုက်ပါနဲ့တဲ့လက်ကင်ဖုန်းသုံးကြတဲ့သူတော်တော်များများဒီနှစ်လိုင်းသုံးလိုင်းချိတ်ထားကြလို့ပါလို့လည်းပြောထားပါတယ်။နောက် mobile phone line လုံးဝမရှိတဲ့ဒီ line မမီတဲ့နေရာမျိုးမှာနေထိုင်နေကြရတဲ့သူကလည်းကမ္ဘာပေါ်မှာတန်းပေါင်း450လောက်ရှိနေပါသေးတယ်တဲ့
။ဒါနဲ့ဒီ2014အတွက် ICT ကဏ္ဍမှာအတူတက်ဆုံးနိုင်ငံကဘယ်နိုင်ငံနဲ့လဲမဆွမြတ်မော။166နိုင်ငံမှာမြန်မာနိုင်ငံက150မြောက်မှာဆိုတော့နံပါတ်1ကဘယ်နိုင်ငံတော့မြောက်
ကမ္ဘာမှာ ICT ကဏ္ဍအဖွံ့အပြိုးဆုံးနဲ့အတိုးတက်ဆုံးနံပါတ်1နိုင်ငံကတော့ဒိန်းမတ်နိုင်ငံရှင်နံပါတ်2လိုက်တာကတော့အာရှတောင်ကိုရီးယားနိုင်ငံပဲအဖွံ့အပြိုးဆုံးအတိုးတက်ဆုံးဇယားထိပ်ပိုင်းမှာနေရာယူထားကြတဲ့နိုင်ငံအများစုကဒီဥရောပကဖွံ့ဖြိုးပြီးနိုင်ငံတွေများပါတယ်ဥပမာ UK နိုင်ငံဆိုရင်နံပါတ်5ချိတ်ပါတယ်နောက်မြန်မာနိုင်ငံမှာလုပ်ငန်းလုပ်ခွင့်ရထားတဲ့ဒီ Telenor ကုမ္ပဏီအခြေစိုက်တဲ့ Norway နိုင်ငံဆိုရင်လည်းကမ္ဘာနံပါတ်6နေရာမှာရှိနေပါတယ်American ပြည်ထောင်စုတော်မှာအဖွံ့အပြိုးဆုံး10နိုင်ငံထဲမှာမပါဘဲနဲ့နံပါတ်14နေရာမှာပဲရှိပါတယ်။ဟိုးအောက်ဆုံးနံပါတ်166ကတော့ဗဟိုအာဖရိကသမ္မတနိုင်ငံမှာ
2014အတွက်ကိန်းလမ်းတွေထဲမှာအားတက်စရာနောက်တစ်ခုကကျောင်းတွေမှာအင်တာနက်ချိတ်ဆက်သင်ကြားပေးနိုင်မှုပဲဗျ။စက်မှုဖွံ့ဖြိုးနိုင်ငံအတော်များများမှာဆိုရင်ရှိသမျှကျောင်းအားလုံး100ရာခိုင်နှုန်းလုံးအင်တာနက်ချိတ်ဆက်ပေးထားနိုင်ပြီတဲ့။ဖွံ့ဖြိုးဆက်နိုင်ငံတွေမှာဆိုရင်လည်းကျောင်းတွေမှာအင်တာနက်သုံးနိုင်အောင်လုပ်ပေးထားတဲ့အပိုင်းမှာတော်တော်လေးကိုတိုးတက်လာပြီလို့ပြောပါရယ်။ဒါပေမဲ့လည်းသုံးနိုင်တာနဲ့မသုံးနိုင်တာလည်းတော်တော်လေးကွာနေသေးတယ်လို့ဆိုရဲဗျ။အဲ့ဒါတနိုင်ငံတည်းမှာကနေရာဒေသတစ်ခုနဲ့တစ်ခုအင်တာနက်ချိတ်ဆက်သင်ပေးနိုင်တာနဲ့အင်တာနက်ကိုတတ်မပေးနိုင်တာကွာနေတယ်ဆိုပြီးထောက်ပြထားပါရယ်
။ဒါတော့မှနော်ဒီအင်တာနက်လိုင်းတက်ဆင်ချိတ်ဆက်ခါတွေကဆက်ပြီးတော့ကြာနေတာ။ဒီကမ္ဘာလုံးမှာဒီအင်တာနက်လိုင်းတက်ခါက9နှစ်အတွင်းမှာ80ရာခိုင်နှုန်းတောင်ကျသွားပြီတဲ့။တစ်ချိန်တည်းမှာပဲအင်တာနက်မြန်နှုန်းကလည်းအနိုင်ဆုံးအဆင့်မှာကိုတော့မှတော်တော်လေးမြန်လာနေပါပြီ။ရေဘူးရကတစ်စက္ကန့်ကို10 megabit လောက် speed ဖြစ်နေပြီလေ
။ internet ချိတ်ဆက်နိုင်ကြဖို့လက်ကင် mobile phone ကိုင်နိုင်ကြဖို့မှာဈေးကွက်ပြန်ဆိုင်မှုနဲ့ ICT ကဏ္ဍပိုင်းမှာလိုက်နာရမယ့်စီးပင်းစည်းကမ်းတွေတည်ကြကြရှိဖို့လက်တွေ့လိုက်နာကြဖို့ကလည်းအဓိကရေးပါတယ်ဆိုတာကိုဒီ ITU ရဲ့အစီအစဉ်ထဲမှာထောက်ပြထားသေးတယ်ဗျ
။နောက်တနိုင်ငံနဲ့တနိုင်ငံရေဘူးရမိသားစုတွေရတဲ့ဝင်ငွေပေါ်မှာမူတည်ပြီးတော့လေအိမ်တွေမှာ internet line ချိတ်နိုင်တာမချိတ်နိုင်တာကွာသွားတာကိုလည်းအစီအစဉ်ထဲမှာပြောထားပါသေးတယ်။ဘလိုပဲဖြစ်ဖြစ်ဒီအင်တာနက်အသုံးပြုသူတွေများလာတာနဲ့အမျှအင်တာနက်ပေါ်ကနေပြီးတော့ရနိုင်တဲ့ဗဟုသုတတွေသိနိုင်တဲ့အကြောင်းအရာတွေကပို့ပြီးတော့များနေတာကိုလည်း Measuring the Information Society အစီအစဉ်ခန်းစာမှာ YouTube တို့ Wikipedia တို့ကိုဥပမာပေးပြီးတော့ပြောထားပါတယ်။ဒီ ITU ရဲ့နှစ်တိုင်းထုတ်တဲ့အစီအစဉ်ခန်းစာတွေအရဆိုရင် Information Technology သုတဖြန့်ဝေမှုနည်းပညာပိုင်းမှာရော Telecommunication ဆက်သွယ်ရေးနည်းပညာပိုင်းမှာပါတစ်နှစ်ထက်တစ်နှစ်ကတော့ပို့ပြီးတော့တိုးတက်လာနေတာကိုတွေ့ရပါတယ်ရှင်။
မဆုမြတ်မွန်စီစဉ်ပြီးကိုသားညုံကိုညီတင်ဆက်ခဲ့တဲ့ဘလော့ဂါရီပြောသမျှကိုနားဆင်ခဲ့ရတာပါ VOA ကနေတင်းလာနေညဘက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးနေပါတယ်အခုကတော့တင်းပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တက်တန့်ရောင်တင်းလွာအစီအစဉ်ရဲ့အလဲပါမအေးတနာကျော်ရဲ့အစီအစဉ်တင်ဆက်မှုဖြစ်ပါတယ်ရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းတော်မှာတော့အာဆီယံခေါင်းဆောင်တွေရဲ့ဇနီးတွေ K-pop star နဲ့ဘယ်လိုများတွေ့သွားကြတာပါလဲ Time magazine ကဘသူကို Person of the Year ဖြစ်နေရွေးချယ်လိုက်ပါလေ။ဒီလိုမျိုးကဘာတလွားကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွားတာတွေကိုပြောပြပေးသွားမှာပါ။အာဆီယံကိုရီးယားထိပ်သီးညီလာခံတက်ရောက်ဖို့အတွက်တောင်ကိုရီးယားမှာရောက်ရှိနေတဲ့အာဆီယံအရှေ့တောင်အာရှနိုင်ငံများအဖွဲ့ခေါင်းဆောင်တွေရဲ့ဇနီးတွေဟာတောင်ကိုရီးယားသမ္မတရဲ့လက်ထောက်တည်ခင်းနဲ့ယဉ်ကျေးမှုခံနာကိုတော့ဒီဇင်ဘာလ12ရက်နေ့တောက်ကြနေကပဲတက်ရောက်ပြီး K-pop နာမည်ကြီးတယောက်နဲ့အဲ့ဒီအခမ်းအနားမှာတွေ့ဆုံခဲ့ပါတယ်။အာဆီယံခေါင်းဆောင်တွေရဲ့ဇနီးတွေကိုအကြီးတန်းတောင်ကိုရီးယားသမ္မတအတွင်းရေးမှူးချိုယွန်ဆန်းနဲ့နာမည်ကျော်အဆိုတော်လည်းဖြစ်ရုပ်ရှင်မင်းသားလည်းဖြစ်တဲ့ဂျန်ကန်ဆက်တို့ကြိုဆိုပြီးတော့နှုတ်ဆက်ခဲ့ကြပါတယ်။ပြီးတော့သူတို့အားလုံးဘူဆန်ရုပ်ရှင်အစအုံကိုလှည့်လည်ကြည့်ရှုခဲ့ပြီးတော့ရုပ်ရှင်ကိုဘလို့အထူးရိုက်ချက်တွေတုံးပြီးတော့ရိုက်ကူးသလဲဆိုတာမျိုးလက်ရနှိမ့်တဲ့အခမ်းအနားမျိုးဒီလိုမျိုးအစီအစဉ်မျိုးစုံကိုကြည့်ရှုခဲ့ကြပါတယ်။အာဆီယံနိုင်ငံတွေရဲ့ရှေးရိုးနဲ့ခေတ်သစ်အမှုပညာလက်ရတွေကိုပြသထားတဲ့ဘူဆန်အမှုပညာပြတဲ့ကအထူးပြကန်ကိုလည်းတွားကြည့်ခဲ့ကြတာပါ။ဒီနေ့2014အာဆီယံကိုရီးယားထိပ်သီးဆွေးနွေးပွဲဟာအာဆီယံနိုင်ငံတွေနဲ့တောင်ကိုရီးယားကြားဆက်ဆံရေးစတင်ခဲ့တဲ့25နှစ်မြောက်အခမ်းအနားလည်းဖြစ်ပါတယ်။အာဆီယံဟာတောင်ကိုရီးယားရဲ့ဒုတိယအကြီးဆုံးကုန်သွယ်ဘက်နိုင်ငံအုပ်စုဖြစ်ပြီးတော့အပြန်အလှန်ကုန်သွယ်မှုကအမှတ်ကဆိုရင်ဒေါ်လာသန်3,300,000,000ခွဲတောင်မှရှိခဲ့တာပါချင်ဒူဘိုင်းနိုင်ငံမှာကျင်းပတဲ့နိုင်ငံတကာရုပ်ရှင်ပွဲတော်ဖွင့်ပွဲအခမ်းအနားကိုဒီဇင်ဘာလ10ရက်နေ့ကကျင်းပခဲ့တော့ကော်ဇောင်းနီခင်အဲ့ဒီအခမ်းအနားကိုပြဇာတ်နဲ့ရုပ်ရှင်လောကသားတွေစုံစုံလင်လင်တက်ရောက်ခဲ့ကြပါတယ်ဒူဘိုင်းနိုင်ငံမှာရုပ်ရှင်ပွဲတော်ကျင်းပတာဒီနှစ်17နှစ်မြောက်ဖြစ်ပြီးတော့ဒီပွဲတော်ကိုတက်ရောက်ရတာဂုဏ်ယူပါကြောင်းအရှိလေပိုင်းနာမည်ကျော်ရုပ်ရှင်မင်းသားမင်းသမီးတွေကပြောသွားခဲ့ပါတယ်ဒီဒူဘိုင်းရုပ်ရှင်ပွဲတော်ကအာရဗျရုပ်ရှင်ကားတွေကိုအပြည့်အဝထောက်ခံအားပေးတာမလို့သဘောကျပါတယ်။သူတို့အားလုံးပျော်စီတဲ့အချက်ပါလို့လေဗနွန်ကရုပ်မြင်သံကြားအစီအစဉ်တင်ဆက်သူရာယာအာဘီရက်ကပြောသွားခဲ့ပါတယ်။အီဂျစ်ကရုပ်ရှင်မင်းသမီးလူလူပါကတော့ကျမဒီပွဲတော်ကိုတိတ်ပြီးတော့ကြိုက်ပါတယ်။တိတ်ပြီးတော့လည်းလေးစားမိပါတယ်။ပွဲတော်ကတစ်နှစ်နဲ့တစ်နှစ်ပို့ပြီးတော့ကောင်းလာတယ်လေ။ဒါကြောင့်မလို့ဒီကိုလာရတာပြောပါတယ်လို့ပြောသွားပါတယ်။ဒူဘိုင်းရုပ်ရှင်ပွဲတော်မှာကမ္ဘာတစ်လောင်းကရုပ်ရှင်ကားပေါင်း118ကားပါဝင်ပြသပြီးတော့အဲ့ဒီထဲမှာဒေသရင်းကရုပ်ရှင်ကားတော်တော်များများလည်းပါပါတယ်။အဲ့ဒီကားတွေက55ကားကရုပ်ရှင်ကားကြီးအနေနဲ့ယုံတင်ပြသမဲ့ကားတွေပါ။ကိုရီးယားနယ်ပယ်ဂျော်ဒန်နိုင်ငံသားရုပ်ရှင်မင်းသားဝူဟွန်ချန်ကတော့ဒီပွဲတော်အချိန်နဲ့အမျှဘလို့တိုးတက်လာသလဲပွဲတော်ပိုကောင်းလာအောင်လို့ဘာတွေလှုပ်ထားကြလဲဆိုတာလာကြည့်ရတာသဘောကျတယ်လို့ပြောသွားပါတယ်။ဒူဘိုင်းရုပ်ရှင်ပွဲတော်အခမ်းအနားမှာဗြိတိသျှသိပ္ပံပညာရှင်စတီဗင်ဟော့ကင်းရဲ့ဘဝကိုတရုပ်ဖော်ရိုက်ကူးထားတဲ့ The Theory of Everything ဆိုတဲ့စကားကိုပြသပါတယ်။ဒီပွဲတော်မှာပဲဘဝတသက်သာအတွက်အကောင်းဆုံးဆုနှစ်ဆုကိုလည်းချီးမြှင့်ခဲ့တာပါ။အိန္ဒိယရုပ်ရှင်လုံငန်းမှာဆွမ်းဆောင်ခဲ့တာတွေအတွက်အသက်82နှစ်ရှိပြီဖြစ်တဲ့အိန္ဒိယဆိုတော့အရှာဘိုစလီပြီးတော့အီဂျစ်မင်းသားကြီးနိုရီအယ်ရှရစ်သူကတော့အီဂျစ်ရုပ်သံနဲ့ရုပ်ရှင်လောကမှာနှစ်90နီးပါးဆွမ်းဆောင်ခဲ့တာတွေအတွက်တသက်တာထူးချွန်ဆွမ်းဆောင်ဆုတွေရသွားခဲ့ကြတာပါရှင်ไทม์แมกซีนကနှစ်တိုင်းရွေးချယ်လေးရှိတဲ့ Person of the Year ပြီးခဲ့တဲ့နှစ်အတွင်းအထူးခြားဆုံးလူပုဂ္ဂိုလ်တွေရဲ့စီးရင်မှာတော့ဘယ်သူကိုရွေးချယ်ရင်ကောင်းလဲဆိုတာအရင်အကြမ်းရွေးချယ်ထားတဲ့စီးရင်ကိုထုတ်ပြီးတဲ့နောက်ဗုဒ္ဓဦးနဲ့မှာဘယ်သူကိုတကယ်ရွေးချယ်သွားလဲဆိုတာကြေညာသွားတာပါအရင်ပဏာမရွေးချယ်ခံရသူ၈ဦးရဲ့စီးရင်ကိုဒီဇင်ဘာလ၈ရက်နေ့ကပဲထုတ်သွားခဲ့ပြီးတော့အဲ့ဒီနောက်ဒီဇင်ဘာလ၁၀ရက်နေ့မှာတော့နောက်ဆုံးရွေးချယ်ခံရသူစီးရင်ကိုထုတ်သွားပါတယ်ပဏာမရွေးချယ်ခံရသူတွေထဲမှာ Apple ရဲ့အမှုဆောင်အရာရှိ Tim Cook ကအစPop အဆိုတော့ Taylor Swift နဲ့ Russia သမ္မတ Vladimir Putin အဆုံးပါဝင်ပါတယ်။အဲဒီလူပုဂ္ဂိုလ်တွေရဲ့စီးနှင်းမှာတော့ထူးထူးခြားခြားပဲလူအုပ်စုနှစ်စုလည်းပါပါတယ်။ Ebola virus ပိုးကိုတိုက်ခိုက်ပြီးတော့ဝေနာရှင်တွေကိုပြုစုစောင့်ရှောက်ပေးခဲ့သူတွေနဲ့လူမဲကောင်လေးတယောက်ကိုလူပြူရဲကတက်လိုက်တာနဲ့ပတ်သက်ပြီးတော့ဆန္ဒပြကြသူတွေပဲဖြစ်ပါတယ်။ဘယ်သူများစုရသွားတယ်လို့ထင်ပါလဲရှင်။ဒီနှစ်တော့ Ebola ဝေနာရှင်တွေကိုကုသပေးတဲ့သူတွေကို2014ရဲ့အထူးခြားဆုံးပုဂ္ဂိုလ်တွေဖြစ်နေရွေးချယ်လိုက်တာပါ။အရင်တုန်းကနှစ်တွေမှာ Time Magazine ရဲ့ Person of the Year အထူးခြားဆုံးပုဂ္ဂိုလ်ဖြစ်နေရွေးချယ်ခံရသူတွေထဲမှာတော့ Facebook ကိုစတင်တဲ့ Mark Zuckerberg, American သမ္မတဟောင်း Bill Clinton နဲ့ George W. Bush,နောက်ပြီးတော့လက်ရှိသမ္မတဘရက်အိုဘားမာ၊ပုဂ္ဂိုလ်ဟမ်မင်းကြီးဖရန်စစ်နဲ့မြန်မာနိုင်ငံကဒေါ်အောင်ဆန်းစုကြည်တို့လည်းပါဝင်ခဲ့ပူပါရယ်ရှင်။ Hey y'all, it's Fred. I got အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
I'll have my own yacht.
ရှင်ရှားကျော်ကြားသူတွေရဲ့သတင်းတွေကိုစူးစီးတင်ပြနေတဲ့မအေးတန်တာကျော်ရဲ့တတန်ရောင်သတင်းလွှာကိုနားဆင်ခဲ့ကြရတာပါရှင်။ VOA မြန်မာပိုင်းအတန်လွင်စီစဉ်တွေကိုတနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါရယ်။ VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့စီစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါရယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါရယ်။ VOA ကနေ EDM အသုံးအင်္ဂလိပ်သင်ကန်းစာတွေကို Radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ Video အစီအစဉ်ဖြစ်နေလဲအင်္ဂလိပ်စာလေ့လာနိုင်တဲ့10မိနစ်စာအင်္ဂလိပ်စာနဲ့မချေမွန်ရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါရယ်ရှင်။ခုတော့သတင်းအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါဒီတစ်ပတ်မှာတော့အမေရိကန်ပြည်ထောင်စုမှာ Food Pride ပညာသင်ဆုနဲ့မဟာဘွဲ့တင်နန်းတက်ရောက်တင်ကြားနေတဲ့ဒေါက်တာတေဇကြည်ဝင်းရဲ့ယုံကြည်ရကိုနားဆင်ကြပါမယ်။မမိုးဖြူကအစီအစဉ်တင်ဆက်ထားပါရရှင
်။မင်္ဂလာပါ။ကျွန်တော်ယုံကြည်ရတစ်ခုပြောပြချင်ပါတယ်။ကျွန်တော်ကအမေရိကန်ပြည်ထောင်စုကိုပညာသင်ယူဖို့ရောက်ရှိနေခဲ့ပါတယ်။စာသင်နှစ်အစိတ်ပိုင်းတစ်ခုကိုဖြတ်တော်ပြီးတဲ့အခါမှာကျွန်တော်ယုံကြည်တာတစ်ခုကကျွန်တော်တို့တွေစူးစမ်းအားထုတ်မှုနဲ့ဉာဏ်ရည်ဉာဏ်သွေးမှာသူတို့တွေကိုရှင်းနိုင်စွမ်းရှိတယ်ဆိုတာပါပဲ။တစ်ခုသာကြွားချားသွားတယ်လို့ကျွန်တော်ထင်ပါတယ်။အဲ့ဒါကတော့အရေးကြီးဆုံးဖြစ်တဲ့ပညာရေးစနစ်ပါပဲ။ကျွန်တော်မြင်မိတဲ့ပထမအဦးဆုံးကြွားချက်ကသူတို့တက္ကသိုလ်တွေကအုပ်စိုးသူမင်းဆိုးရတွေရဲ့လွှမ်းမိုးမှုအောက်မှာရှိမနေတာပဲဖြစ်ပါတယ်တက္ကသိုလ်တွေကိုပမောက္ခတွေဆရာဆရာမတွေကသာကြီးစိုးပြီးဘာသင်မယ်ဘာလေ့လာကြမယ်ဆိုတာသူတို့ပဲဆုံးဖြတ်ကြပါတယ်ဆရာဆရာမတွေကိုသင်ကြားရေးစွမ်းရည်သူတေသနာစွမ်းရည်တွေနဲ့သာအကဲဖြတ်ပြီးကျောင်းသားတယောက်အောင်မယ်ကြမယ်ဆိုတာလေအဲ့ဒီဇာတ်ရည်ရပဲဆုံးဖြတ်ကြပါလေအဲ့ဒီအတွက်ဘယ်မင်းအစိုးရတွေကမှဝင်ရောက်မဆွတ်ဖက်ကြပါဘူးစာသင်ခန်းတွေမှာဆရာနဲ့တပည့်တွေကအမှန်တရားကိုရှာဖွေဖို့ဆွေးနွေးငင်းခုန်ကြပြီအဲ့ဒီအတွက်အုပ်စိုးသူမင်းများရဲ့ညှဉ်းညင်းမှုကြောက်နေစရာမလိုပါဘူးတက္ကသိုလ်ဆိုတာပညာနဲ့ကျင့်ဝတ်တာကိုယ်ဝယ်တဲ့နေရာလို့ကျွန်တော်ယုံကြည်နေမိပါတယ်။ကျောင်းသားအဖွဲ့တွေတက်မကတွေအပြိုင်ရိုင်းရှိပြီးဒါတွေကကျောင်းသားတွေအတွက်အပြင်လောကကြီးတွေကစောင့်ကြိုနေတဲ့စိန်ခေါ်မှုတွေကိုလိုအပ်တဲ့ကိုယ်ရည်ကိုယ်သွေးတွေမွေးကြတဲ့နေရာပါ။အတန်းပြီးလို့ကျောင်းရှိမြင်ခင်းမြန်မာထိုင်ရင်ကိုယ်ကာယလေးပြင်းယုံနေရကစားခုံစားနေတဲ့ကျောင်းသားတွေကျောင်းသူတွေကိုအေးချီနေမိတယ်။ဟိုးခလန်လန်ကကြီးမားခန့်ညားတဲ့ပေါ်လုံးကွင်းကြီးကကျောင်းပေါ်လုံးတင်းရဲ့ပွဲတွေမှာအားပေးတံတွေတောတော်ညံနေလေးရှိတယ်။မောင်ရီပြိုးတဲ့ညနေတွေမှာအနုပညာကျောင်းရဲ့ဒီဂီတာအဖွဲ့ကကန်နဝင်သေးသွားတွေကိုတိခတ်ကြပါအောင်မယ်။လူတော်တွေကတော့စနေဆိုးထဲမှာလေပေါ်ထွက်နေအောင်မှာပါပဲ။ဒါပေမဲ့နိုင်ငံတနိုင်ငံလူမျိုးတစ်မျိုးလုံးချီပြီးရှင်နိုင်စွမ်းကတော့အဲ့ဒီနိုင်ငံရဲ့ပညာရေးစနစ်ကအဆုံးဖြတ်ပေးတယ်လို့ကျွန်တော်ယုံကြည်နေမိပါတယ်ကျွန်တော်တို့တွေကတော့ကမ္ဘာမှာအာရှတိုင်မှာအရှိတောင်အာရှမှာပါရှင်နိုင်စွမ်းမရှိခဲ့တာကြာပါပြီအတိတ်အချိန်ကတော့ထယ်ဝခဲ့ပါတယ်အဲ့ဒီထယ်ဝခဲ့တဲ့အတိတ်ကိုပြန်တွေးရင်သမိုင်းလေးကတက္ကသိုလ်တခုပါခုချိန်ထိတောက်ခတ်အချင်းကြခံရတာကိုမသက်မသာတွေးမိနေတယ်အတိတ်ဆိုးရဲ့အရေးတွေစနစ်ဆိုးတွေဖျက်ကျော်ပြီးသွားရင်အဲ့ဒီတက္ကသိုလ်မှာခန်းကိုယ်တွေတဖန်ပြန်မွေးလာအောင်မယ်လို့ကျွန်တော်ယုံကြည်နေမိပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
ခုနားဆင်ခဲ့ကြရတဲ့သူယုံကြည်ရာအစီအစဉ်ကိုတော့မမောဖြူကအစီအစဉ်တင်ဆက်တာဖြစ်ပါတယ်။သောတာရှင်တို့ခုနားဆင်နေကြရတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းလာနေညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါရဲ့ရှင်။သောတာရှင်များရှင် VOA ရဲ့2015ပြည့်ကလေးကိုလက်ဆောင်ဖြစ်တောင်းယူလို့ရင်ဒီကနေ့နောက်ဆုံးထားပြီးစာရေးသားပေးဖို့တောင်းယူကြဖို့အသိပေးအပ်ပါတယ်။ VOA မြန်မာပိုင်းကိုဆက်သွယ်လို့ရင် VOA မြန်မာပိုင်းအစီအစဉ်စာတိုက်တက်တာအမှတ်855ပဟိုစာတိုက်ကြီးရန်ကုန်ကိုစာရေးသားနိုင်တယ်လို့ email နဲ့ဆက်သွယ်လို့ရင်တော့ burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ရှင်။VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပီးချင်းမြန်မာစံတော်ချိန်ည10:00ရက်နေ့7:00နာရီအထိလိုင်းတိုမီတာ3051တို့ကနေပြန်ပြီးထုတ်လွှင့်ပေးမှာပါ VOA ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာပါအခုကြာနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုငိမ့်ချန်းကတလက်အကြီးညာပေးပါမယ်ရှင်
ဩစတြေးလျနိုင်ငံစစ်တီမြို့မှာတစားကန်တွေကိုဖမ်းဆီးထားတဲ့သူဟာအီရန်နိုင်ငံကရွှေပြောင်းအခြေချလာတဲ့မန်ဟာရိုမိုနစ်ဆိုသူဖြစ်တယ်လို့ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။သူဟာချောကလက်ဆိုင်ထဲကလူတွေကိုတစားကန်အဖြစ်ဖမ်းဆီးထားတယ်လို့ရဲတပ်ဖွဲ့ကယုံကြည်ပါတယ်။ News of WP နဲ့ရဲမင်းကြီးအန်ဒရူး CP1 ကတော့ဒီဖြစ်ရပ်ကိုအကြမ်းဖက်မှုလို့မခေါ်ပေမဲ့အခုလိုဖြစ်နေတာရဲနဲ့ချီပြီးကြာသွားနိုင်တယ်ဆိုတာမျိုးပြောသွားတာပါတယ်။မြို့လယ်အလဲပိုင်းစီးပွားရေးအချက်အချာကြတဲ့ရဲကွက်ကLink Chocolate Cafe မှာဖြစ်ပွားတဲ့ဒီဖြစ်ရပ်ကနိုင်ငံရေးနောက်ခံအကြောင်းတရားတွေရှိကောင်းရှိနိုင်တယ်လို့ဝန်ကြီးချုပ်တိုနီအပ်ပေါ့ကပြောပါတယ်။အစပိုင်းမှာတစားကန်ဖမ်းဆီးထားခံရသူတွေဟာလက်နက်ဖက်ကိုမြှောက်ပြီးမှန်ပရင်းပေါက်ဖက်မှာကဲ့ရက်နေတာကိုတွေ့ရပါတယ်။အာရေဗျစာရီရေးထားတဲ့အမဲရောင်အလံကိုလည်းပရင်းပေါက်ကနေမြင်ရပါတယ်။ဆက်လက်ပြီးတော့တစ်ဆက်တည်းမှာပဲ Belgian နိုင်ငံ Gand မြို့မှာလူတစ်ယောက်ကိုတစားကန်လုပ်ခဲ့တဲ့လူ3ယောက်ကိုဖမ်းဆီးခဲ့ပြီလို့ရဲတပ်ဖွဲ့ကပြောပြီးတစားကန်ကတော့ထိခိုက်မှုမရှိပဲပြန်လွတ်လာပါတယ်။ဘာကြောင့်လုတ်တလဲဆိုတာမရှင်းလင်းပေမဲ့အကြမ်းဖက်မှုတွေ ISO စုတွေနောက်ပြီးဩစတြေးလျနိုင်ငံစစ်တီမှာဖြစ်နေတဲ့တစားကန်တွေကိုဖမ်းဆီးထားတဲ့အခြေအနေတွေနဲ့ဆက်ဆက်မှုမရှိဘူးလို့ Belgian တာဝန်ရှိသူတွေကပြောပါတယ်။အစပိုင်းမှာတော့လက်နက်ကင်ထားတယ်လို့သတင်းထုတ်ပြန်ခဲ့ပေမဲ့အစိုးရရှေ့နေပြောခွင့်ရကတော့လက်နက်မတွေ့ဘူးလို့ပြောပါတယ်။ Israel Palestineအရေးနဲ့ပတ်သက်ပြီးတော့လက်ရှိအခြေအနေတွေအကဲဖြတ်နိုင်ဖို့အမေရိကန်နိုင်ငံသားဝန်ကြီး John Kerry နဲ့အစ္စရေးဝန်ကြီးချုပ် Benjamin Netanyahu တို့ရောမမြို့မှာဒီကနေ့မကြာသေးခင်ကတွေ့ဆုံခဲ့ပါတယ်။ Palestine နယ်မြေတွေကိုသိမ်းပိုက်ထားတဲ့ Israel ကိုနှစ်နှစ်အတွင်းရုပ်သိမ်းပေးဖို့ကုလသမဂ္ဂဆုံးဖြတ်ချက်ကြအောင်ဂျိုးပန်းနဲ့ Palestine အာဏာပိုင်တွေကြောင့်အခုလိုဆွေးနွေးပွဲတွေဖြစ်ပေါ်လာတာဖြစ်ပြီးဂျော်ဒန်နိုင်ငံကဥဆောင်တင်သွင်းတဲ့ဆုံးဖြတ်ချက်မူကြမ်းတစ်ခုကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဒီအပတ်တွင်တင်သွင်းမှာဖြစ်ပါတယ်ခင်ဗျာ။ဟောင်ကောင်မြို့တော်လမ်းမတွေပေါ်မှာသတင်းအပတ်10ဘက်ကြော်ကြပိတ်ဆို့ဆန္ဒပြခဲ့ကြတဲ့ရွက်ဖြင့်တဲစခန်းတွေကိုဖယ်ရှားရင်းနောက်ဆုံးကြံနေတဲ့တပိတ်စခန်းတနေရာကိုဟောင်ကောင်ရဲတွေကဒီကနေ့မှအပြတ်သက်အပြီးသက်ရှင်းလင်းခဲ့ကြပါတယ်။ Causeway Bay မှာရှိတဲ့လမ်းပေါ်ကဆန္ဒပြသူတွေကိုနေရာကနေချက်ချင်းထွက်ခွာဖို့ရဲကပြောဆိုရှင်းလင်းခဲ့တာပါ။ဆန္ဒပြသူအ ਨੇ စုပါတဲ့တဖွဲ့ကတော့ငါတို့ပြန်လာခဲ့မယ်လို့အော်ဟစ်ဆန္ဒပြသွားခဲ့ကြပြီးဟောင်ကောင်အုပ်ချုပ်ရေးမှူးလီချန်ယင်းကိုရာထူးကနေဆင်းပေးဖို့တောင်းဆိုခဲ့ကြပါတယ်။ဂျပန်နိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့လွှတ်တော်ရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်ရှင်โซအာဘေနောက်ထပ်တက်တန်၄နှစ်တာဝန်ယူဖို့အနိုင်ရရှိသွားပါတယ်ခင်ဗျာ
။တနင်္လာနေ့နောက်ဆုံးရသတင်းအချင်းချုပ်ကိုကိုငိမ့်ချန်းကကြီးညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရင်မှုကမတ်တင်ကြီးထိုက်ဖြစ်ပြီးတော့စက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voided Zonet ဖြစ်ပါတယ်။ VOA American အတန်းညပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေည9နာရီနဲ့10နာရီထိလိုင်းဒိုမီတာ2532တို့ကနေတရက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှေလန်းကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။ကျွန်မနန်းလောပ
This program has come to you from the Voice of America, Washington.